Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရေ2020ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုသားညုံနဲ့အတူတင်ပြပေးပါမယ်ရှင် American Cheese LLC စီးကုမ္ပဏီနဲ့ Canada Accelera စီးကုမ္ပဏီတို့ပူးပေါင်းဆန်းသတ်နေတဲ့ COVID-19 ကုသဆေးဆန်းသတ်မှုတွေကိုရပ်ဆိုင်းလိုက်ပါတယ်။ဒီဆေးကုလူနာတွေမှာဆက်ပြီးတော့ဆန်းသတ်တော့မှာမဟုတ်ဘူးလို့ American ကုသရောဂါဌာနကတင်းနှံလာနေတုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဆေးကုမ္ပဏီတစ်ခုကပူးပေါင်းဆန်းသတ်နေတဲ့ Bamla Nivimap ဆေးက COVID-19 ရောဂါပြင်းထန်တဲ့သူတွေကိုကုသရမှာထိရောက်မှုမရှိဘူးလို့သုတေသနပညာရှင်တွေကပြောပါတယ်။ဒီကုသဆေးနဲ့ဆန်းသတ်မှုကိုအောက်ဂုလာကအမေရိကန်နိုင်ငံတွင်ဆေးရုံတက် COVID-19 လူနာ1000နဲ့စတင်မှုရည်ရွယ်ခဲ့တာဖြစ်ပြီးအခုအောက်တိုဘာလအစောပိုင်းမှာဆန်းသတ်မှုတွေကိုရန်နာလိုက်ရတာပါ Johns Hopkins Coronavirus သုတေသနစင်တာအချက်အလက်တွေအရအမေရိကန်နိုင်ငံမှာတင်းနှံလာနေကကူးစက်သူလူနာသေ6,600ကျော်ရှိပါတယ်ဩစတြေးလျနိုင်ငံဒုတိယအကြီးဆုံး Melbourne မြို့မှာတော့ဒီကနေ့ကူးစက်သူလူနာသေတယောက်မှမရှိတဲ့အတွက်ဇွန်လ9ရက်နေ့နောက်ပိုင်းပထမဆုံး COVID-19 လူနာကင်းစင်တဲ့ရက်တည်းဖြစ်ပါတယ်။ဩဂုတ်လတုန်းကတရက်ကိုကူးစက်တဲ့သူ900အထက်မှရှိခဲ့တာပါ။အင်္ဂါနေ့ညတကောင်အချိန်ကစလို့ Melbourne မြို့ကန်တွေအိမ်ပြန်ထွက်နိုင်ပြီလို့ Victoria ပြည်နယ်အုပ်ချုပ်ရေးမှူး Daniel Andrews ကတနင်္လာနေ့ကကြေညာခဲ့ပြီးစားတောက်ဆိုင် coffee ဆိုင်တွေဘားနဲ့ဟိုတယ်တွေကိုပြန်ဖွင့်ဝင်ပြုလိုက်ပါတယ်ရှင်။ဒီကနေ့အင်ဒိုနီးရှားမှာ COVID-19 ကူးစက်သူ3,500ကျော်ထပ်ပြီးတော့တွေ့ရကြောင်းအခုထိကူးစက်တဲ့သူပေါင်း 39,600 ကျော်ရှိပါတယ်။ဒီကနေ့သေဆုံးသူက101ယောက်နဲ့စုစုပေါင်းသေဆုံးသူ 13,500 ကျော်ရှိပါတယ်။အရှိတအဝါရှာမှာအင်ဒိုနီးရှားကကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအများဆုံးနိုင်ငံလည်းဖြစ်ပါတယ်။ဖိလစ်ပိုင်မှာတော့အင်္ဂါနေ့ကူးစက်သူလူနာ1,500ကျော်နဲ့သေဆုံးသူက14ယောက်ရှိတာမို့ဒီသတင်းနှစ်ပတ်အတွင်းမှာနေ့စဉ်သေဆုံးတဲ့နှုန်းအနည်းဆုံးကိုကျဆင်းလာတာပါ။နိုင်ငံတွင်းကူးစက်သူပေါင်း 38,300 ကျော်နဲ့သေဆုံးသူပေါင်းက 9,000 ကျော်ရှိပါတယ်။ American တရားရင်သူတရားသူကြီးအဖြစ် Amy Coney Barrett ကိုအထက်လွှတ်တော်က52မဲ48မဲနဲ့တနင်္လာနေ့နောက်ပိုင်းကအတည်ပြုခံအပ်လိုက်ပါတယ်။တရားသူကြီးကိုဦးနဲ့ဖွဲ့စည်းထားတဲ့ American တရားရုံးချုပ်မှာ Barrett ဟာသမ္မတ Donald Trump ခံအပ်တဲ့တတိယမြောက်တရားသူကြီးဖြစ်ပြီးရှေးယူဆန် Conservative တို့ဘက်က6မဲ3မဲနဲ့ Liberal တရားသူကြီးတွေအပေါ်မှာတိတိတတ်တာအသာစီးရပြီးဖြစ်ပါတယ်။အခုလိုသမ္မတရွေးကောက်ပွဲနှိမ့်ကနေချိန်မှာတရားရုံးချုပ်တရားသူကြီးတို့ကိုအစုပြုတဲ့ကိစ္စကိုအနိုင်ရမဲ့သမ္မတလက်ထဲကိုလွှဲရထားတဲ့လို့ Democrat တွေကတောင်းဆိုနေကြတာပါ။အဲ့ဒီရည်တည်ချက်မျိုးကို2016ခုနှစ်ရွေးကောက်ပွဲကာလတုန်းကလည်း Republican တို့ကအထားရှိခဲ့ပူးပါတယ်။အခုလိုသူ့ကိုအတည်ပြုခံအပ်လိုက်တဲ့အတွေ့ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေအပေါ်မှာတရားရုံးချုပ်ကဆုံးဖြတ်ဖို့လိုအပ်လာတဲ့အခါပူပူနွေးနွေးခံအပ်ခံရတဲ့တရားသူကြီး Barrett လည်းပါဝင်ပတ်သက်ဆုံးဖြတ်ဖို့ရှိလာမှာဖြစ်ပါတယ်။နိုဝင်ဘာ10ရက်နေ့မှာလည်း Affordable Care Act လို့ခေါ်တဲ့ American ကျန်းမာရေးစောင့်ရှောက်မှုစနစ်ဆက်ပြီးတော့တည်ရှိရေးမတည်ရှိရေးကိစ္စကိုတရားရုံးချုပ်ကဆုံးဖြတ်ဖို့ရှိတဲ့အတွက် Barrett လည်းမဲခွဲဆုံးဖြတ်တဲ့အထက်မှာပါဝင်လာမှာပါ။အဲ့ဒီကျမကြီးဆောင်ရှားမှုအောက်ကဥပဒေတစ်ခုဖြစ်တဲ့ကျမကြီးဆောင်ရှားမှုအာမခံမဝယ်မနေရအပိုက်ကို Republican တွေကြီးစုခဲ့တဲ့အောက်လွှတ်တော် Congress က2018ခုနှစ်ကပယ်ဖြစ်ခဲ့ပါတယ်။အခုအခါမှာတော့ဒီကျမကြီးဆောင်ရှားမှုစနစ်တစ်ခုလုံးကိုတရားရုံးချုပ်ကပယ်ဖြစ်ပေးဖို့ Republican တွေကလှူလာနေတာဖြစ်ပါတယ်ရှင်။ Wisconsin ပြည်နယ်ကမဲဆန္ဒရှင်တွေအနေနဲ့နိုဝင်ဘာလ3ရက်နေ့မဲယုံနေမပိတ်ခင်မှာသူတို့ရဲ့မဲတွေကိုမဲယုံနေစီအရောက်ပေးပို့ဖို့လိုအပ်တယ်လို့ American တရားရုံးချုပ်ကတနင်္လာနေ့ကအမိန့်ချမှတ်လိုက်ပါတယ်။ဒါဟာပြည်နယ်အတွင်းကအနိုင်ပိုင်းတရားရုံးတရုံးကမဲတွေလက်ခံရေတွက်နိုင်မယ့်ရက်ကိုတိုးမြင့်သတ်မှတ်ချက်အပေါ်တရားရုံးချုပ်ကစန့်ကျင်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။စာတိုက်ကတဆင့်ရောက်လာမဲ့မဲတွေမှာနိုဝင်ဘာ3ရက်နေ့ကပို့တဲ့ဒစိမ့်အမှတ်အသားပါမယ်ဆိုရင်မဲတွေလက်ခံရေတွက်နိုင်မယ့်ရက်ကိုနိုဝင်ဘာ9ရက်နေ့အထိတိုးမြင့်ပေးဖို့အဲ့ဒီအနိုင်ပိုင်းတရားရုံးကအမိန့်ချမှတ်ထားတာပါ။ဒါကို Republican တွေကစန့်ကျင်ပြီးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုခုလိုရယူခဲ့တာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမဲရီတွင်နိုင်တဲ့နောက်ဆုံးရဲ့သတ်မှတ်ချက်တွေကတပြည်နယ်နဲ့တပြည်နယ်မတူညီတာကြောင့်မကြာသေးခင်သတင်းပတ်တွေတဲ့ဥပဒေပိုင်းဆိုင်ရာအပြိုင်မှုတွေထွက်ပေါ်လာနေရလဲဖြစ်ပါတယ်။နိုဝင်ဘာ3ရက်နေ့အရောက်မဲယုံတွေကိုမဲရီရောက်ရှိဖို့လိုအပ်တယ်လို့ Republican တွေကပြောဆိုနေချိန်မှာ Democrat တွေကလူစုလူဝေးကိုရှောင်ရှားလိုတယ်မဲဆန္ဒရှင်တွေ စားရိုက်ကနေတဆင့်မဲပေးတဲ့အရေးအတွက်ကတမိုင်းဝင်မြင့်မာနေတာကြောင့်ရတုံးမြင့်ပြီးဖို့လိုအပ်တယ်လို့ပြောဆိုနေတာပါ။မဲရီမှာဆာရိုက်ကနိုဝင်ဘာ3ရက်နေ့မှာပြီးဖို့တဲ့တစိအမှတ်အသားပါသည်၍ရွေးကောက်ပွဲရဲ့နောက်ပိုင်းမှာရောက်လာမယ့်မဲရီကိုလက်ခံဖို့အမေရိကန်ကပြည်နယ်50နဲ့ပြည်နယ်20ကအခွင့်ပြုထားပါတယ်ရှင
်။ VOA American တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View မြန်မာဘဲကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်အတန်းလွှင့်နေပါတယ်ကျွန်တော်တားညူဦးပါမြန်မာနိုင်ငံထဲမှာရိုဟင်ဂျာနဲ့ရခိုင်တိုင်းသားတွေအပါအဝင်လူနည်းစုလူမျိုးတွေဟာနိုင်ငံရေးမှာပေါင်ပတ်သက်ခွင့်ဆုံးရှုံးပြီးတော့ဒါဟာလူခွင့်ချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုဝေဖန်ပါတယ်မြန်မာနိုင်ငံအတွက်နိုဘာလ10ရက်နေ့အထူးရွေးကောက်ပွဲမတိုင်ခင်လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့လွန်တရာစိုးရိမ်မိတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူကကြေညာချက်ထုတ်ခဲ့တာပါရွေးကောက်ပွဲတွေဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လွန်တရာအရေးကြီးတယ်လို့လည်းသူရဲ့ကြေညာချက်မှာပြောပါတယ်ဒါပေမဲ့လည်းလူလတ်စွာပြောဆိုထုတ်ဖော်ခွင့်နဲ့လူလတ်စွာသတင်းအချက်အလက်တွေရယူခွင့်ကန့်သတ်ခံရတာကြောင့်အရက်ဖက်အခွင့်အရေးတွေထိခိုက်တယ်လို့ပဲခွဲခြားဆက်ဆံမှုတွေရန်စားမှုတွေနဲ့အကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်ပြောဆိုမှုတွေလည်းရှိနေတယ်ဆိုပြီးတော့သူကထောက်ပြပါတယ်မြန်မာနိုင်ငံရဲ့နိုင်ငံသားဖြစ်မှုဥပဒေနဲ့ရွေးကောက်ပွဲဥပဒေတွေကြောင့်မွတ်စလင်လူနည်းစုတွေပေါ်မှာထိခိုက်သက်ရောက်မှုရှိခဲ့တယ်လို့ပဲမကြာခင်တုန်းကပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့အောက်တိုဘာလ16ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်တွေကြောင်းရခိုင်ပါဝင်တိုင်းသားဒေသတချို့မှာတိုင်းသားတွေနိုင်ငံအရေးပါဝင်ခွင့်ဆုံးရှုံးရတယ်လို့လည်းဝေဖန်ထားပါတယ်ပြည်သူ့ကော်မရှင်အနေနဲ့ရခိုင်နဲ့ရှမ်းပြည်နယ်ကမြို့နယ်တချို့ပါဝင်ကချင်ကရင်မွန်ပဲခူးဒေသတွေကကြေးရွာတချို့မှာရွေးကောက်ပွဲဖျက်သိမ်းလိုက်တာနဲ့ပတ်သက်လို့ဝေဖန်ခဲ့တာဖြစ်ပါတယ်ဒီမတိုင်ခင်မှာလဲမွတ်စလင်ကိုယ်စားလှယ်အတော်များများကိုနိုင်ငံသားဖြစ်မှုဥပဒေနဲ့ညှိစွန်းတယ်ဆိုပြီးတော့လဲရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခွင့်ဒီကော်မရှင်ကပိတ်ပင်ခဲ့ပါတယ်မြန်မာစုအနေနဲ့ရန်ဂျာအတုံးနှုံကိုလက်မခံပေမဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအနေနဲ့နိုင်ငံသားရှောက်ထားပိုင်ခွင့်ရှိအောင်လို့အစစ်အစစ်ဆောင်ရွက်ပေးပါမယ်လို့ကတိပေးထားပါတယ်ဒါ့အပြင်တိုင်းသားနေပြည်တော်ချို့မှာရွေးကောက်ပွဲမကျင်းပနိုင်တာဟာလဲလုံခြုံရေးနဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေရဲ့အကြံပြုချက်အရဆောင်ရွက်ရတာဖြစ်တယ်လို့ရှင်းလင်းထားပါတယ်အထူးသဖြင့်တော့ရွေးကောက်ပွဲလုပ်ဖို့လုံခြုံရေးထိရောက်မပြီးနိုင်တဲ့နေရာတွေဖြစ်တယ်လို့ဆိုပါတယ်။လုံခြုံရေးနဲ့လွတ်လပ်ခွင့်အပေါ်မှာတရုတ်ရဲ့ချင်းချောက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့အတူတကွရင်ဆိုင်သွားမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကအိန္ဒိယခေါင်းဆောင်တွေနဲ့မတွေ့ခင်အခုအင်္ဂါနေ့မှာပြောဆိုသွားပါတယ်။ဝန်ကြီးပွန်ပီယိုဟာအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါနဲ့အတူအိန္ဒိယနိုင်ငံကိုတရင်းလာနေကြတဲ့ကရောက်ရှိခဲ့တာပါ။အိန္ဒိယအနေနဲ့နေဆက်မှာတရုတ်တပ်ဖွဲ့တွေနဲ့ထိတိုက်တွေ့မှုတွေရှိနေပြီးတော့တင်းမာမှုတွေဖြစ်နေတဲ့အချိန်မှာပဲအမေရိကန်အိန္ဒိယနှစ်ဆင်မဟာဗျူဟာမြောက်ဆွေးနွေးပွဲအတွက်အမေရိကန်ဝန်ကြီးနှစ်ဦးအခုလိုမျိုးအိန္ဒိယကိုရောက်နေတာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာအိန္ဒိယနိုင်ငံရဲ့ဝန်ကြီးကာကွယ်ရေးဝန်ကြီးတို့နဲ့ဒီကနေ့မှတွေ့ဆုံပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကမွတ်စလင်ဘာသာရေးကျောင်းတစ်ခုအတွင်းမှာအင်္ဂါနေ့အစောပိုင်းကအင်အားပြင်းထန်တဲ့ပောက်ကွဲမှုဖြစ်ပြီးတော့လူ9ဦးထက်မနည်းသေဆုံးခဲ့ပါတယ်။လူ90ကျော်လည်းထိခိုက်ဒဏ်ရာရသွားပါတယ်။ပါရှွာမြို့ကအဲ့ဒီဘာသာရေးကျောင်းမှာမနေ့အစောပိုင်းတင်းတန်းတွေရှိနေစဉ်အတွင်းပောက်ကွဲမှုဖြစ်ခဲ့တာလို့ရဲကပြောပါတယ်။ဂျာမီယာဇူဘာရီယာမဒရဆာကျောင်းမှာဘာသာရေးဆရာတဦးကမွတ်စလင်တို့အထွတ်မြတ်ထားတဲ့ကုရ်အန်ကျမ်းစာပါအပိုက်တွေကိုသင်ကြားပေးနေစဉ်ပောက်ကွဲမှုဖြစ်သွားတာကိုလက်ကင်ဖုန်းတစ်ခုကနေရိုက်ထားတဲ့ပုံမှာတွေ့လိုက်ကြရပါတယ်။တိစုံတဲ့အထက်အများစုကလူငယ်လူရွယ်တွေဖြစ်ကြတယ်လို့မျက်မြင်တွေနဲ့ကြည်စည်လူသားတွေကပြောကြပါတယ်။အခုလိုလူအများပြားတည်ဆုံးခဲ့ရတဲ့ပောက်ကွဲမှုဟာဘယ်သူလက်ချက်လဲဆိုတာကိုမသိရသလိုဘယ်သူကမှလည်းသူတို့လုပ်တာလို့မပြောသေးပါဘူး။ဒဏ်ရသူများတာကြောင့်တည်ဆုံးသူအရေးအတွက်ဒီထက်တိုးလာနိုင်တယ်လို့စေယုံတာဝန်ရှိသူတွေကပြောပါတယ်။အခုဖြစ်တဲ့ဒီပါကစ္စတန်နိုင်ငံပရှဝါမြို့ဟာအာဖဂန်နဲ့နေချင်းဆက်ရှိနေတဲ့ခိုင်ဘာပတ်တွန်ကွာပြည်နယ်မြို့တော်ဖြစ်ပါတယ်။အဲ့ဒီမှာနှစ်ပေါင်းများစွာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုတွေကြုံတွေ့ရသလိုအဲ့ဒီလောက်ရတူမှာပါကစ္စတန်တာလီဘန်ဖွဲ့လက်ချက်ဖြစ်တယ်လို့ဆွဆွေးလေးရှိပါတယ်။1994ခုနှစ်ကရွမ်ဒါနိုင်ငံမှာဖြစ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုငွေကြေးထောက်ပံ့ခဲ့တယ်လို့တန်တရားနဲ့ဆွေးချက်တင်ခံထားရတဲ့ရွမ်ဒါစီးပွားရေးလုပ်ငန်းရှင်တဦးကိုနယ်သာလန်နိုင်ငံတဟိတ်နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးလိုက်ပါပြီ။ရွမ်ဒါနိုင်ငံကနိုင်ငံတကာပြစ်မှုတွေကိုအရေးယူရမှာကြံရှိနေသေးတဲ့အမှုတွေအတွက်ကင်တွေရတဲ့ IRMCT ခေါ်တဲ့နိုင်ငံတကာတရားရုံးကိုလွှဲပြောင်းပေးလိုက်တာဖြစ်ပြီးတော့ဒီအသက်89နှစ်အရွယ်ဖာလီချင်ဂဘူဂါကိုမကြခင်ပဲတရားရုံးမှာစစ်ဆေးကြားနာမယ်လို့IRMCT ကတရင်လာနေမှာကြီးတန်းချက်ထုတ်ပါတယ်။ဂဘူဂါဟာ22နှစ်ကျော်ကြာရှောင်ပြေးနေပြီးတဲ့နောက်မိလာတို့ကပြင်သစ်နိုင်ငံပဲရစ်မြို့အနီးမှာဖမ်းဆီးရမိခဲ့တာပါ။အဲဒီနောက်ပြင်သစ်ကနေပြီးတော့ဒီအခုတရင်လာနေမှာတဟိတ်ကိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။က ကပူကဟာလူမျိုးတုံးသက်ပြတ်မှုမှာပေါင်းပတ်သက်မှုလူမျိုးတုံးသက်ပြတ်မှုဖြစ်အောင်လို့လူသိရှင်ကြတဲ့တွေးထိုးလှုံ့ဆော်မှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တရားရင်ဆိုင်ရဖို့ရှိနေပါတယ်။ကပူကဟာဟူတူစစ်သွေးကြွအုပ်စုနဲ့တပ်ဖြတ်မှုကျူးလွန်အောင်လို့လှုံ့ဆော်လွှင့်ထုတ်မှုတွေလုပ်တဲ့ရေဂျူရုတ်တန်ဌာနတို့ကိုငွေကြေးထောက်ပံ့ပေးခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားပါတယ်။ဗီယက်နမ်နိုင်ငံမှာအင်အားပြင်းထန်တဲ့တိုင်ဖွန်းမုန်တိုင်းချင်းကလာနဲ့အမျှအလေပိုင်းမြေနိတ်ဒေသကလူသက်တမ်းကျော်ကိုဘီလုရပြောင်းရွှေ့ဖို့အတွက်အပြင်းထန်ဆောင်ရွက်နေကြပါတယ်။တချိန်ထဲမှာတော့မကြာသေးခင်ကရေကြီးရေလျှံမှုတွေကိုလည်းတခြားဗီယက်နမ်ဒေသတွေမှာရင်ဆိုင်နေရတယ်လို့အစိုးရသတင်းကကြေညာပါတယ်။ဗီယက်နမ်နိုင်ငံကွမ်ဂိုင်းခရိုင်တဲမှာရှိတဲ့တက်ကြီးရွယ်တွေနဲ့ကလေးငယ်တွေကိုစစ်သားတွေကအတွင်းပိုင်းဘီလုရကိုကူညီပြောင်းရွှေ့ပေးနေတာတွေကိုအစိုးရရုပ်သံဌာနကထုတ်လွှင့်ချက်တွေမှာတွေ့ရပါတယ်။မော်လာဗီတိုင်ဖုန်းမုန်တိုင်းဟာဗီယက်နမ်နိုင်ငံတောင်ပိုင်းကန်ဂရန်ဒေသကိုလေတိုက်နှုတ်တနအီကို84မိုင်နှုန်းနဲ့ပူဒုံးနေမနယ်ပိုင်းတိုက်ခိုက်ဝင်ရောက်မှုခံမှန်းထားတယ်လို့ဗီယက်နမ်အစိုးရသတင်းဌာနတွေမှာကြေညာထားပါတယ်။ဒီတိုင်ဖုန်းမုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံမှာတော့လူ3ဦးထက်မနည်းသေဆုံးခဲ့ပြီးတော့12ဦးပျောက်ဆုံးနေပါတယ်။ဖိလစ်ပိုင်ကြီးရွာပေါင်း32,000ကျော်ကိုလည်းရွှေ့ပြောင်းလိုက်ရပါတယ်။အခုတော့မုန်တိုင်းကဖိလစ်ပိုင်ကနေပြီးတော့ဗီယက်နမ်ဘက်ကိုဦးတည်လာနေတာပါ။ဗီယူအမေရိကန်တန်ကဆက်လက်အတန်းလွှင့်နေပါတယ်အခုတော့ဒီသတင်းဆောင်ပါတွေသတင်းပြဖို့ချက်တွေကိုဆက်ပြီးတော့နားဆင်နိုင်ပါတယ
်နိုဘာလာ3ရက်နေ့ရွေးကောက်ပွဲအပြီးတက်လာမဲ့အမေရိကန်သမ္မတအတွက်သူလုပ်ချင်တဲ့လုပ်ငန်းစဉ်တွေအအောင်မြင်မြင်လုပ်နိုင်ဖို့အရေးကအမေရိကန်အထက်လွှတ်တော်ရွေးကောက်ပွဲအဖြေတွေပေါ်မှာလည်းမူတည်နေပါတယ်အမေရိကန်နိုင်ငံရေးမှာအရေးကြီးတဲ့ Iowa ပြည်နယ်လေးကအထက်လွှတ်တော်အမတ်ရွေးကောက်ပွဲအကြောင်း Kate Fanabon သတင်းပြဖို့ထားပါတယ်2016ခုနှစ်က Iowa ပြည်နယ်မှာတပတ်ဒေါ်နယ်ထရမ့်ကိုမအသားနဲ့အနိုင်ရခဲ့တာပါ
We elected him to get things done
သူလုပ်မယ်လို့ပြောတာတွေတကယ်လုပ်နိုင်ဖို့တပတ်ထရမ့်ကိုကျွန်တော်တို့ရွေးချယ်ခဲ့တာပါပြောတဲ့အတိုင်းလည်းသူလုပ်နေပါလေ
လေးနဲ့ကြာတော့ကမ္ဘာကယောဂါနဲ့ကုန်သွယ်စစ်ပွဲကြောင်း Iowa ပြည်နယ်ရဲ့စစ်ပွဲကြီးအထိနာလာပြီးတပတ်ထရမ့်နဲ့ Democratic ပြိုင်ဘက် Joe Biden တို့ရဲ့ပြိုင်ပွဲကလည်းအကျိတ်နဲ့ရှိလာခဲ့ပါတယ် Iowa နဲ့သမားကြီး Thompson က
I think it would be devastating if I had to look for
Trump ဆိုရနောက်ထပ်လေးနှစ်ထက်ရှိနေမလားဆိုပြီးတွေးလိုက်မရင်ယူကျုံမရဖြစ်ရပါလိမ့်မယ
် American Senate အထက်လွှတ်တော်မှာ Republican အမတ်တွေပုဂ္ဂတိကနဲ့အသာစီးရနေတဲ့အခြေအနေကိုပြောင်းလဲသွားနိုင်အောင် Iowa ပြည်နယ်ကလုပ်နိုင်ခြင်းရှိပါတယ်။လက်ရှိအထက်လွှတ်တော်မှာ Senator Johnny Ast က Democratic Party ကပြိုင်ဘက် Theresa Green Finnes ကစစ်တိုးပွဲမှာ Iowa ပြည်နယ်ကတင်ပို့တဲ့ကုန်ပစ္စည်းတစ်မျိုးရဲ့ဈေးနှုန်းကိုအမှန်တကယ်မသိဘဲရောရောင်ပြေးလိုက်လို့လူတွေတော်တော်အံ့အားသင့်သွားခဲ့ကြပါတယ်။ပြိုင်ဘက် Theresa Green Finnes ကတော့ပြောင်းမှုတစ်ခုရှယ်ရဲ့ဈေးက $3.68 လောက်ရှိတယ်ဆိုပြီးအလားတူမေကွန်မျိုးကိုမမကန်ကန်ဖြစ်သွားခဲ့ပါတယ်။သသမားကြီးဒေါက်သွန်ဆန်ကဒီမိုကရက်ကိုစလဲလောင်ဂရင်းဖီကိုထောက်ခံသူဖြစ်ပါတယ်။လက်ရှိစနေတာအော့စ်ထောက်ခံတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်တည်တဲ့ဈေးနှုန်းတွေကျနေတာမို့ငွေရေးချေးရအထိနာနေပြီလို့လည်းပြောပါတယ
်။ Success or failure is going to be
based on အမည်မှုကသမ္မတထရမ့် Iowa ပြည်နယ်မှာအနိုင်ရမရအပေါ်မှာမူတည်နေပါလိမ့်မယ်။
ဆူရကလက်သမားတွေဝေဝေဆုံးရှုံးရမှုအတွက်ရောက်ကြီးတွေပေးထားပေမဲ့လဲသွန်ဆန်ကဒါကိုကျေနပ်နှစ်သိမ့်မနေနိုင်ပါဘူ
း Agriculture has been devastated even though that we
ဆိုင်ပြိုရေးကဏ္ဍတော်တော်ထိခိုက်နေပြီကျွန်တော်တို့ကိုရောက်ကြီးပေးထားပေမဲ့စိတ်ဖိစီးစရာတွေအများကြီးရှိနေတယ်ဝေဝေနဲ့ထွက်ငွေမှာတော်တော်ကျက်တဲနေပါတယ
်အိုဝါပြည်နယ်ကပြောင်းဘူးဝတ်သားနဲ့ကျအုပ်ထိတ်တန်းထုတ်လုပ်တဲ့ပြည်နယ်ဖြစ်ပါတယ်လူလူသဘောထားစစ်တမ်းတွေအရပြည်နယ်ရဲ့စီးပွားရေးကမဲဆန္ဒရှင်တွေအတွက်အရေးကြီးတဲ့ကိစ္စဖြစ်နေတာပါလေလာသုံးသပ်သူတွေက American အထက်လွှတ်တော်မှာ Democrat အမတ်တွေပုံများလာလိမ့်မယ်လို့တွက်နေကြပါတယ်ဘယ်လောက်များလာမလဲဆိုတာကိုသာမေးခွန်းထုတ်နေကြတာပါ
There are about a half a dozen races
where the Democrats are leading. Party leaders have said that the Senate race is a tight race. They are all Iowa delegates. They are all Iowa delegates.
Iowa delegate Timothy Hegel is talking about. Iowa delegate is talking about the election results. He is saying that the Arsene Griffey and the party leaders have said that the Senate race is a tight race. They are talking
about. They really care about some of this political
issue. Republicans are not able to get the seats that they need. The election results are coming out. They are talking about.အိုဝါကအဲ့ဒီထဲမှာပါနေပါလေ
မဲဆန္ဒရှင်တချို့ကတော့ကျွတ်ကျွတ်တည်းပဲပြေးခဲ့ကြပြီဖြစ်ပါတယ်ကယောဂါကြောင်းအိုဝါပြည်နယ်မှာ2016ခုနှစ်ကထဲကျွတ်တည်းပဲပြေးသူ69ရာခိုင်နှုန်းပုံများလာခဲ့ပါတယ်ခင်ဗျာကျွန်တော်ရဲမထွန်ပ
ါကိုဗစ်လူနာတွေကိုပုဂ္ဂလိကဆေးရုံတွေမှာကုသပေးနိုင်မှုအတွက်ကျမ်းမာရေးဝန်ကြီးဌာနကစီစဉ်နေပေမဲ့လက်တွေ့အကောင့်ထဲခေါ်နိုင်မှုအခက်အခဲတချို့ရှိနေတဲ့အကြောင်းပြောပြပါမယ်။ကျမကတော့စုစုပါ။ ပုဂ္ဂလိကတပ်ခွဲခန်းတွေမှာကိုဗစ်ရောဂါပိုးရှိမှရှိစစ်ဆေးနိုင်မှုနဲ့ပုဂ္ဂလိကဆေးရုံတွေမှာကိုဗစ်လူနာတွေကိုလက်ခံကူတာပေးနိုင်မှုအတွက်ညှိနှိုင်းဆွေးနွေးမှုတွေပေါ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကသဘောတူထားပါတယ်။ဒါပေမဲ့လည်းပုဂ္ဂလိကဆေးရုံဆေးခန်းတွေမှာစစ်ဆေးကူတာမှုခွင့်ပေးဖို့အသေးစိတ်ဆွေးနွေးနေတော့မယ်လို့မြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအသင်းဥက္ကဋ္ဌဒေါက်တာထင်မော်က VOA ကိုပြောပါတယ်
။ပုဂ္ဂလိကဆေးရုံတိုင်းကိုဒီလိုခွင့်ပြုမှာတော့မဟုတ်ဘူး။ပုဂ္ဂလိကဆေးရုံတွေရဲ့ရှိနေတဲ့သူရဲ့ facility ပေါ့နော်ဒီကုသနိုင်တဲ့အခြေအနေကုသပေးနိုင်တဲ့အခြေအနေတကယ်တော့ဒီမတူမတူတဲ့အပေါ်မှာဘယ်အတိုင်းသာဒီပုဂ္ဂလိကဆေးရုံတွေရလုပ်နိုင်မှာလဲဆိုတာတော့ငယ်ငယ်တော့စီစဉ်အောင်ပါအဲ့တော့အဲ့ဒါကနည်းနည်းအချိန်တိုင်းတာလေးတစ်ခုတော့ရှိအောင်မယ်
ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းပြည်သူတွေအနေနဲ့ကိုယ်တော်ဆန္ဒနဲ့ရွေးချယ်လာနိုင်တယ်လို့အစိုးရစီရင်ရေးဝင်ကလည်းချော့ချနိုင်မှုအတွက်ပုဂ္ဂလိကစီရင်တွေမှာကိုဗစ်လူနာတွေတက်ရောက်ကူတာနိုင်အောင်ဆောင်ရွက်နေတဲ့အကြောင်းမနေ့ကအွန်လိုင်းမင်ကုန်မှာပြောခဲ့ပါတယ်
ပုဂ္ဂလိကဆေးကနေပုဂ္ဂလိကဆေးယူနေရနေပြီးတော့ပုံမှုပြည်ဒီကိုဗစ်ရောဂါထိ ंछ ုတ်တဲ့အထဲမှာပါနိုင်အောင်လို့လည်းကျမတို့အစီအစဉ်တွေလုပ်နေပါတယ်။ဒါကြောင့်မလို့ပြည်သူတွေအနေနဲ့လည်းကိုယ့်ဘာကိုရွေးချယ်ပိုင်ခွင့်ရှိနိုင်လို့အောင်လို့ပါ။ဟိုပုဂ္ဂလိကဆေးကနေကိုသွားကျင်နေပုဂ္ဂလိကဆေးယူနေတက်ကျင်နေဆိုလို့ရှိရင်ကိုဗစ်ကြောင့်ပဲဖြစ်ဖြစ်တခြားရောဂါရှိတဲ့ကိုရှိပြီးသားအခံရောဂါတွေတခြားရောဂါတွေကြောင့်ပဲဖြစ်ဖြစ်တက်နိုင်အောင်လို့ကိုယ့်ရဲ့ဆုံးဖြတ်ချက်အရာပေါ့နော်ရွေးချယ်နိုင်အောင်လို့ဒီလိုရွေးချယ်တဲ့နေရာမှာလည်းရွေးချယ်ပြီးတော့သွားတဲ့ပြည်သူတွေအတွက်ကောဆေးရုံအတွက်ကောအများပြည်သူအတွက်ကောလုံလုံချုံချုံဖြစ်အောင်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေပြီးတော့စီမစီကန်နေချပြီးတော့ဒီပုဂ္ဂလိကဆေးကန်နေဆေးရုံနေနဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေပါတယ
်ကိုဗစ်လူနာတွေကိုထားရှိကူတာပေးနေတဲ့အစိုးရဆေးရုံတွေနဲ့ထပ်တိုးချဲ့ထားတဲ့ကိုဗစ်ကူတာရေးဌာန15ခုမှာကာယောဂါအပြင်တခြားယောဂါနဲ့နာတာရှည်လူနာတွေကိုပါထိထိရောက်ပြုစုကူတာပေးနေတယ်လို့လည်းကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်ကယောဂါကာလမှာကိုဗစ်ရောဂါပိုးကူးစက်ခံရသူရှော့ချနိုင်မှုအတွက်ဘလူးအဖက်အပြင်မထွက်ရညှို့ကြားချက်တွေနဲ့အတူအသွာလာကန့်သတ်မှုတွေရှိနေတာပါပုဂ္ဂလိကဆေးရုံဆေးခန်းတွေမှာတာဝန်ထမ်းဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကယောဂါကူးစက်ခံရလို့တချို့ဆေးရုံတွေယာယီပိတ်လိုက်ရတဲ့ဖြစ်စဉ်တွေရှိခဲ့ပြီးပိုးရိပ်လူနာတွေနဲ့ထိတွေ့မှုရှိခဲ့လို့သတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်ခဲ့ရသူတွေလည်းရှိခဲ့ပါတယ်ပုဂ္ဂလိကဆေးရုံတွေမှာကိုဗစ်ရောဂါစစ်ဆေးနိုင်မှုအတွက်ဆိုရင်တော့စနစ်တကျပြင်ဆင်ထားဖို့လိုမယ်လို့လည်းဒေါက်တာထင်မော်ကပြောပါတယ်
။တခြားတဲ့လူနာဝင်လာတာနဲ့သူ့ရဲ့လမ်းကြောင်းတွေကောင်းရဲ့လား၊ပိုးသက်ထားတဲ့အခြေအနေကောင်းရဲ့လား၊နောက်တွေးစစ်ပြီးတဲ့နေရာတွေပေါ့စစ်ပြီးလို့ရှိရင်တွေးစစ်တဲ့အခြေတွေရလာလို့ရှိရင်အဲ့ဒီလူနာတွေကိုဆေးရုံထဲမှာကုသမှုအတွက်ကိုဘယ်လိုစီစဉ်ပါလဲ။ကုသမှုကလည်းလူနာရဲ့အခြေအနေကိုမူတည်ပြီးတော့တချို့ကျတော့လည်းဘာမှသိတ်လောက်ကြီးမကျင်းတယ်။တချို့ကလည်းနေနေပြင်းထန်တချို့အရန်ပြင်းထန်အဲ့လိုအရန်ပြင်းထန်လာရင် ICU တွေပါရှိတာဆက်တဖြစ်မလို့ဥဒါပြင်းနိုင်တဲ့ level ဒီကို category ဆွဲပါမယ်အဲ့လိုတွေခွဲသွားမှဖြစ်တဲ့အတွက်ကြောင့်အခုတွင်းပြတယ်အခုလောက်ကြာရေးဆိုပြီးတော့အဲ့လိုလုံးလုံးမရဘူ
းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာ COVID တည်ပြလူနာပေါင်း 46,200 ဦးရှိနေပြီးသေဆုံးသူကတော့ 1,122 ဦးရှိနေပါတယ်ကယောဂါကူးစက်မှုတွေကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာလေကြောင်းခရီးစဉ်တွေပြန်တန်းဆင်းသက်ခွင့်ကိုလည်းနိုဝင်ဘာလကုန်အထိနောက်ထပ်သက်တမ်းတိုးလိုက်ကြောင်းဥဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မဆုမမချင်း2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ရွေးခံကြမယ်ပါတီကိုယ်စားလှယ်လောင်းတွေနဲ့နိုင်ငံရေးပါတီတွေအနေနဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုလုံခြုံမှုပေးမယ်ဆိုတော့ရွေးကောက်ပွဲကတိကဝတ်ပေးဖို့ AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးနဲ့မြန်မာလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းစူးစီးတင်ပြပေးကြပါတယ်မြန်မာနိုင်ငံတဝက်မှာ2020ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးကျင်းပဖို့တင်းပတ်နှစ်ပတ်လောက်ပဲကြာတော့တဲ့အချိန်မှာပြည်내နဲ့တိုင်းဒေသကြီးအသီးသီးမှာနိုင်ငံရေးပါတီစုံကကိုယ်စားလှယ်တွေတပီးပုဂ္ဂလကိုယ်စားလှယ်လောင်းတွေမဲဆွယ်စီယုံရေးအောင်နိုင်ရေးတွေဆောင်ရွက်နေပြီးတော့ရွေးကောက်ပွဲကတိကဝတ်ပြုနေခြင်းလည်းဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေအနေနဲ့လူခွေလှုပ်ရှားသူတွေကိုကာကွယ်ဆောင်ရှောက်ပေးပါလို့Amnesty International AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးနဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းအဖွဲ့ကနေရွေးကောက်ပွဲဝင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုတိုက်တွန်းတောင်းဆိုလိုက်တာပါမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေကိုဖော်ထုတ်တင်ပြတောင်းဆိုသူတွေအတွက်အသက်အန္တရာယ်ထိခိုက်လောက်တဲ့အထိလုံခြုံရေးအခြေအနေဟာစိုးရိမ်စရာဖြစ်နေတာမို့ပြည်သူကမဲပေးရွေးချယ်မဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ လူခွေလှုပ်ရှားသူတွေကိုကာကွယ်ပေးဖို့ကတိပြုပါလို့တောင်းဆိုရတဲ့အကြောင်းနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့တွဲဖက်အတွင်းမှကိုဗိုကြီးကပြောပါတယ
်။အဓိကတော့ကျွန်တော်တို့2020ရွေးကောက်ပွဲကိုဝင်ပြိုင်မဲ့စစ်တော်ကိုယ်စားလှယ်လောင်းနေအနေနဲ့ဒီလိုမျိုးလှုပ်ဆောင်ပါမယ်ဆိုတဲ့ကတိကိုမျိုးကိုပေးနိုင်ရင်တော့သူတို့တို့လည်းအောက်ပို့ရှိမှတင်ပါတယ်။ကျွန်တော်တို့ပါတီပေါင်းစုံကိုကြည့်ရပါတယ်။အဓိကမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်။ဒီလူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်ပေးမဲ့သူတွေနောက်လူခွင့်ရေးချိုးဖောက်ကံနဲ့ပတ်သက်ပြီးတော့တရင်အချက်လက်ကောက်ယူနေတဲ့သူတွေရှိတယ်။ဒီလူတွေရဲ့အသက်အန္တရာယ်နဲ့ဒီလူတွေရဲ့လုံခြုံရေးရတဲ့စိုးရိမ်တွေအခြေအနေမှာရှိပါတယ်။ဒါကြောင့်မို့ဒီရွေးကောက်ပွဲမတိုင်ခင်မှာထွတ်တော်ကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့လူခွင့်ရေးအခြေအနေသိရှိစေဖို့အဲ့ဒီလူခွင့်ရေးအခြေအနေတွေကိုဘယ်လိုကာကွယ်မလဲဆိုတော့သူတို့စဉ်းစားပြီးတော့သူတို့လွတ်တော်အမှတ်ဖြစ်ခဲ့တယ်ဆိုလို့ရှိရင်ဒီလိုအလုပ်မျိုးတွေကိုလုပ်ပေးဖို့လိုအပ်တယ်လုပ်ပေးမယ်ဆိုတဲ့စိတ်ကြံတာပေါ့ဒါကိုကျွန်တော်တို့ကအဓိကလိုချင်တယ်ပေါ့
မြန်မာနိုင်ငံမှာလွတ်လပ်စွာစီတမ်းလှည့်လည်ဆန္ဒထုတ်ဖော်ခွင့်အလှူရှားသွားလာပြောဆိုရေးသားခွင့်စားတဲ့အခြေခံလူခွင့်ရေးဒီမိုကရေစီစံနှုန်းပြတ်နေတဲ့အနေအထားဖြစ်တာမို့လို့နိုင်ငံတော်အုပ်ချုပ်ရေးရန်ညာတစ်ကိုဦးဆောင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေအနေနဲ့ဥပဒေပြုရေးပြုပြင်ပြောင်းလဲရေးတွေဆောင်ရွက်ပေးပါလို့တိုက်တွန်းရတဲ့အကြောင်းအတန်ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်ဒီတန်းတစ်လျှောက်မှာဒီလက်ရှိအစိုးရတန်းအတွင်းမှာကျတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအတော်လေးကိုချုပ်ပေါက်ခံရတဲ့အခြေအနေကိုကျွန်တော်တို့ကြုံတွေ့နေရပါတယ်။လက်ရှိချိန်မှာတောင်းလို့မျိုးကြဆိုရင်လည်းဖန်စီထင်းထင်းခံထားရတာရှိရဲ့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးဆန္ဒပြတဲ့ចောင်းသားတွေဆိုရင်လည်းထောင်ချခံထားရတာရှိရဲ့ပေါ့နော်။အဲ့လိုအခြေအနေမျိုးတွေကျွန်တော်တို့နောက်လာမယ့်အစိုးရတက်လက်ထက်မှာမဖြစ်စေချင်ဘူး။အခုလာမယ့်အစိုးရတက်လက်ထက်မှာအဲ့လိုမျိုးနာမည်ရိုးနဲ့ကြော်ကြခဲ့တဲ့ဒီလူခွင့်ရေးကိုချုပ်ပေါက်တဲ့ဥပဒေတွေကိုမဖြစ်မီပြင်မှုလို့ရဆိုရဟာကိုအရင်ဆုံးထောက်ကြတယ်။ဥပမာဆိုရင်ဒီဘက်အစိုးရလက်ထက်မှာဒါဥပဒေပြည့်ရရောင်းလဲရေးပြချရတာလည်းလက်ရှိတင်သွားပြီလို့အကြံဉာဏ်ပြောလို့ရပေါ့။အဲ့တော့ခုရှင်ပြိုင်တဲ့လွတ်တော်ကိုယ်စားလှယ်လောင်းနေပါတီတွေအနေနဲ့ရွေးကောက်ပွဲမဲဆယ်ကမ်ပိန်းတွေမှာဒီလူတွေကိုလူတိရှင်ကြပေါ့နော်ဂတိကူပြုတ်ပေးဖို့အတွက်ကျွန်တော်ဒီလိုမျိုးတိုက်တွန်းတောင်းဆိုတဲ့ကမ်ပိန်းမျိုးလုပ်ရခြင်းဖြစ်ပါရခင်ဗျာ
ဒါအပြင်နိုင်ငံတော်ဝန်ကလူခွေချိုးဖောက်ခံရမှုတွေကိုရဲရဲဝံ့ဝံ့ဖော်ထုတ်ပေးခဲ့တဲ့လူခွေလှုပ်ရှားသူတွေကိုတရားစွဲဆိုထားတဲ့အမှုတွေရုပ်သိမ်းပေးဖို့ဖမ်းဆီးထားသူတွေကိုအမြန်ဆုံးချင်းချက်မရှိပြန်လွှတ်ပေးဖို့စတဲ့လူခွေကာကွယ်ဆောင်ရှောက်မှုတွေကိုဆောင်ရွက်ပေးပါမယ်ဆိုတဲ့ကတိပြုပေးပါလို့ကိုဗိုကြီးကဆက်ပြောပါတယ
်ကျွန်တော်တို့နိုင်ငံမှာမတရားတဲ့ဥပဒေတွေကလည်းအများကြီးရှိတယ်နောက်တက်လာမဲ့အစိုးရနဲ့လွှတ်တော်ရဲ့တာဝန်ကဒီတည်တဲ့ဥပဒေကိုဖျက်သိမ်းပေးဖို့လိုတယ်သို့မဟုတ်ဆိုင်းငံ့ပေးဖို့လိုတယ်နိုင်ငံရေးအချင်းသားတွေဆိုတာကအလို့သက်ကလေးစိတ်မရည်နဲ့တိုက်ရိုက်သက်ဆိုင်နေအခုကဟိုဖမ်းဆီးရဆိုတဲ့အကောင်မှာဒီအစိုးရနဲ့တက်မတော်ရင်ဖမ်းဆီးတာမဟုတ်ပဲနဲ့တရင်းတော်လည်းနဲ့ကတပ်ဖွဲ့တွေကလည်းလူတွေကိုဖမ်းဆီးတဲ့ကိစ္စမျိုးတွေကလည်းတိုးပိုးတိုးလာတယ်ဆိုတော့ကကြအခြေအနေကြီးအရန်ရှုံ့ွေးလာတယ်ဒါကြောင့်မလို့ဒီလိုကိစ္စတွေကိုရက်တန်းကရက်ချက်ပို့လို့တယ်ပါတီပေါင်းစုံကနေပြီးတော့ဒီလိုမျိုးကိုယ်စားလှယ်လောင်းဘလောက်ကနေပြီးတော့ဒီလိုမျိုးဂရိကဝတ်ပေးမလဲပေါ့ပေးတယ်ဆိုလို့ရှိရင်တော့ဒါသူတို့အတွက်လည်းကောင်းတယ်တိုင်းပြည်ရဲ့အနာဂတ်အတွက်လည်းကောင်းတယ်လို့ကျွန်တော်တို့မျှော်လင့်ရပါတော့
အခုလိုမျိုး2020ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းနေတယ်မကပဲမဲပေးခွင့်ရှိသူနိုင်ငံသားတွေအပါအဝင်ပြည်သူလူထုအနေနဲ့အားလုံးရဲ့လူခွေရဖို့လှုပ်ဆောင်တဲ့သူတွေကိုအကာအကွယ်ပေးပါလူခွေချိုးဖောက်ခံခဲ့ရမှုတွေကိုနိုင်ငံတကာလူခွေစံနှုန်းနေနဲ့အညီဥပဒေတွေပြဋ္ဌာန်းပေးပါဆိုတဲ့တောင်းဆိုချက်တွေနဲ့ဒီလှုပ်ရှားမှုကမ်ပိန်းမှာပါဝင်လှုပ်ရှားပေးဖို့ကိုလည်းလူခွေအဖွဲ့တွေကပြည်သူကိုတိုက်တွန်းနေတာဖြစ်ပါတယ်ရှင်ကျွန်မဆွမ်မော
ပြည်ရင်းမြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။စီရီတင်းမှနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရခိုင်ပြည်နယ်မင်းပြားမြို့နယ်ခေါင်းလောင်ချောင်းကျေးရွာမှာရွှေဘုံတာမြစ်ခေါ်ခေါင်းလောင်ချောင်းမြစ်တွင်ခုံမောင်းနေတဲ့တပ်မတော်ရဲရင်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ဒီမနက်မှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့ခေါင်းလောင်ချောင်းကျေးရွာသားလူကပြောပါရတယ်။
တပ်မတော်ကနေပြစ်ခတ်လာတယ်လေ။တိုက်ကြုံနဲ့ပြစ်တာလို့ပြောတယ်တိုက်ပွဲဖြစ်တာကပြစ်သားရဲ့ခြိကကြတော့ကျွန်တော်တို့မကြားသေးဘူးချွတ်တိုက်ကြုံနဲ့ပြစ်ခါတာတော့ကျွန်တော်တို့ကြားတယ်
ဒီကနေ့အစောပိုင်းမှာသမတော်စစ်ရည်ရင်၃စီးစစ်သွေးမြို့ကနေမင်းပြားမြို့ဘက်ကိုရွှေပုံနာမြစ်ကခေါင်းလောင်ချောင်းမြစ်ကြောင်းလျှောက်မောင်းလာချိန်ခေါင်းလောင်ကျေးရွာနဲ့သက်ပုံးကျေးရွာနားရောက်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။မနေ့ကလည်းချင်းမြစ်နယ်ပလက်ဝါမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်။ မြန်မာစစ်သားခြေပြုရာပလဲဝါမြို့နယ်နှုံမှုရွာနီးနဲ့တိမ်မာချောင်းဘက်မှာတိုက်ပွဲဖြစ်ပွားတာလို့နှုံမှုဒေသခံကိုတိုင်းကျော်ကပြောပါတယ
်။ရွာနဲ့တော့ဟိုနီးနဲ့တောင်းပါလို့ရွာဘက်တွေကတော့အိမ်မှာကိုယ့်အကုန်ပုံဆောင်နေကြတာပြေးတော့မပြေးကြဘူးပေါ့
။ဒီကနေ့မင်းပြမြို့နယ်ဘက်တိုက်ပွဲချင်းတွေအသေးစိတ်ကိုမသိရသေးပေမဲ့မနေ့ကပလဲဝါမြို့နယ်မှာတိုက်ပွဲနဲ့ကြိမ်ဖြစ်ပွားကြောင်းအေးပြောခွေရခိုင်ဒုက္ခကပြောပါတယ်။
ပလဲဝါမြို့နယ်နှုံဘူးပြူဟာအနည်းမှာအော်တိုဘလ26ရက်မနေ့6နာရီလောက်မှာတိုက်ပွဲဖြစ်တာရှိတယ်။နောက်တနေရာကလည်းပဲဒီပလဲဝါမြို့နယ်ဒီအထက်ပိုင်းပေါ့နော်ဒီ point 75ကုန်းမှာဒီမနေ့အင်းလို့ပြတိုက်ပွဲဖြစ်တာရှိတယ်။တိုက်ပွဲကခုလုံးမှာရန်သူဘက်ကတော့ထိခိုက်ကြဆုံးမှုတွေရှိတယ်ဗျ
။မင်းပြမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်တိုက်ပွဲချင်းတွေကိုသိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပြီးမဲ့မရခဲ့ပါဘူး။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကင်ဖွဲ့တို့လက်နက်ကင်ပြိပခဖြစ်ပွားနေတာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရတိတောင်ဗူဒီတောင်ကြောက်တော်မင်းပြပါဝင်မြို့နယ်9ခုနဲ့ကြောက်ဖြူနဲ့စစ်သွေးမြို့နယ်ကကြေးရွာအုပ်စုတချို့မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်တွေကိုဖျက်သိမ်းထားပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ပေါက်တော်နဲ့မြေပုံမြို့နယ်တွေမှာရွေးကောက်ပွဲမကျင်းပပေမဲ့တိုက်ပွဲပေါင်းအကြိမ်90ကျော်ဖြစ်ပွားခဲ့တဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်မှာတော့ရွေးကောက်ပွဲကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဆုံးဖြတ်ထားတဲ့အတွက်လည်းမေးခွန်းထုတ်နေကြပါတယ်။ဒါပေမဲ့ပလက်ဝါမြို့နယ်မြို့ရလှုပ်တော်ကိုယ်စားလှယ်ဆလိုင်းမျိုးဆိုင်ကတော့ပလက်ဝါမြို့နယ်ကစစ်ရှောင်းအများစုဟာလုံခြုံတဲ့နေရာမှာရှိနေလို့ရွေးကောက်ပွဲကျင်းပနိုင်တာလို့ဆိုပါတယ
်။ဒီနေရာမှာရှိတဲ့ပြည်သူတွေကမြို့ပေါ်မှာIDP ကနေမှာတိုက်ပွဲဆောင်အဖြစ်ခေါ်လုံနေကြပါလေခင်ဗျ။အားလုံးရဲ့တမျိုးနယ်လုံးရဲ့ရခိုင်နှုတ်စစ်ချေကျော်လောက်ကတော့ရွက်ကောပေါ်လုံနိုင်တဲ့အခြေအနေတော့ရှိပါတယ်။လူထုံရဲ့အပိုင်းနဲ့တေလို့စစ်ရင်ထားတယ်ဆိုတာကသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့သိမှာပါ
။ချင်းမြင့်နယ်ပလက်ဝါမြို့နယ်မှာတပ်မတော်နဲ့ AA တို့တိုက်ပွဲတွင်ဒေသခံတွေ 9,000 ကျော်မြို့ပေါ်နဲ့စမီမြို့မှာစစ်ဘေးသိမ်းရှောင်နေရပါတယ်။မြန်မာစစ်တပ်နဲ့ AA ဖွဲ့တို့နှစ်နှစ်နီးပါးတိုက်ပွဲကာလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်တွေမှာစစ်ရှောင်ဥယျာဉ်နှစ်သိန်းကျော်ရှိလာနေပြီဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။ကချင်ပြည်နယ်စိုက်ခင်းတွေထွက်တဲ့တရှိမပြောတွေကိုတရုတ်နိုင်ငံရဲ့တယူပို့ဆောင်ပေးမဲ့ကုန်ကားတွေကိုဝင်ထွက်ခွင့်ပြုဖို့နှစ်နိုင်ငံသဘောတူလိုက်ပေမဲ့ကန့်သတ်ချက်တွေလည်းရှိနေဆဲဖြစ်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကချင်ပြည်နယ်ဝိုင်းမော်မြို့တဝိုက်ကထွက်တဲ့တရှုမပြောတွေတရုတ်နိုင်ငံနဲ့တည်ယူဖို့အတွက်မြန်မာနိုင်ငံကကုန်ကားအစီး400နဲ့တရုတ်နိုင်ငံကကုန်ကားအစီး300ကိုခွင့်ပြုဖို့နဲ့ကိုဗစ်ကပ်ရောဂါကင်းရှင်းကြောင်းအထောက်အထားနဲ့ဝင်ထွက်ခွင့်ပြုဖို့နှစ်နိုင်ငံကြားသဘောတူလိုက်ကြတာပါမြန်မာဘက်ကတော့ကုန်ကားမောင်းသူနဲ့ရင်နှောင်းလိုက်တွေကိုကျန်းမာရေးစစ်ဆေးမှုတွေဒီနေ့စလုပ်နေပါပြီတရုတ်နိုင်ငံကတော့မြန်မာနိုင်ငံဘက်ကကုန်ကားတွေဝင်တဲ့အခေါက်တိုင်းမှာကျန်းမာရေးစစ်ဆေးဖို့တောင်းဆိုထားတဲ့အတွက်နှစ်ပတ်တစ်ချိန်သာစစ်ဆေးဖို့မြန်မာဘက်ကညှိနှိုင်းနေပါတယ်။ရောဂါပိုးရှိမရှိစစ်ဆေးမှုတွေကြောင့်ကြံ့ကြံ့မှုတွေမဖြစ်အောင်လဲစီစဉ်ဖို့တရုတ်တောင်ရှိသူတွေကိုတောင်းဆိုထားကြောင်းကချင်ပြည်နယ်အစိုးရအဖွဲ့ရုံညွှန်ကြားရေးမှူးဦးစော်စောက VOA ကိုပြောပါဗျ။စစ်ပြည
်ရဲ့နောက်တစ်ခေါက်သွားရင်လည်းနောက်တစ်ခေါက်ပြန်ပြီးတော့ရင်းနှောင်းလိုက်နေရှင်ပေါ့။ဆက်စစ်စလေးရဆိုတဲ့ကာလကတ္တဖြစ်ဖို့ဆားရတဲ့တစ်ခေါက်လာရင်တစ်ခေါက်ဖြစ်ပြီးမယ်ဆိုပြီးတော့ဆက်တော့တောင်းဆိုတာ။ဒီဘက်ကရင်းနှောင်းတတိယကိုဆက်ချင်ဖြစ်ပြီးအဲ့ဒါပိုက်တည်းကြီးညနေပိုင်းကြီးတည်းဘူးတော့တော့ကတည်းကလည်းစစ်တော့အဲ့ဒါလည်းပြတ်သားပြန်တော့ဆိုတယ်ဘက်ကတော့လည်းရောဝင်ရတယ်အဲ့ဒီတော့ဆက်မိုက်စစ်ကြီးကြီးရာမပြီးသေးဘူးအောက်ဖို့လုပ်နေတော့မှဝိုင်းပေါ်မျိုးနဲ့အခါခမ်းမှမှာတော့ဘူးတော့ရင်းရင်းနောက်လိုက်ပြီးတော့စပြီးစစ်ဆေးနေပ
ါမြမကားတွေကိုကန်ပိုက်ကြီးညစမရောက်ခင်ဝါရှောင်စစ်ဆေးကြီးမှာစစ်ဆေးမှာဖြစ်ပြီးယောဂကင်းရှင်းကြောင်းအတီးပြုနိုင်မှသာလက်ဆက်ဖြတ်ခွင့်ပေးမှာဖြစ်ပါတယ်ကမ္ဘာကြီးရောက်တဲ့အခါမှာတရုတ်နိုင်ငံဘက်ကနောက်ထပ်စစ်ဆေးပြီးမှဝင်ခွင့်ပေးမှာပါဒီလိုအချိန်ချင်းစစ်ဆေးမဲ့အစီအစဉ်ကြောင့်ကွန်စီပို့ဆောင်ရေးကြံ့ကြာမှာမြန်မာကုန်တယ်တွေကစိုးရိမ်နေရလို့လဲကမ္ဘာကြီးကားကြီးများအသင်းဒူဥက္ကဋ္ဌဒေါ်တူက VOA ကိုပြောပါဗျာ
အချိန်ဖြစ်ရင်၁၄ရက်ခန္ဓာမျိုးလုတ်ပေးဖို့လို့တော့တောင်းဆိုနေကြတာပဲဗမာဘက်ကသိခဲ့ရင်လည်းသူတို့ကမယုံဘူးတဲ့တရုတ်တွေကဗမာပြည်ထဲဝင်တော့ဗမာပြည်တွေကလူတွေကတော့စစ်ပြတော့မလို့ကျလို့တော့အရန်ကိုမကန်နေတာပေါ့အဲ့လိုလို
ကမ္ဘာကြီးနေဆက်ကုံသွေးကြီးဟာကချင်ပြည်နယ်အတွင်းမြန်မာတရုတ်ကုံသွေးကြီးအကြီးကလမ်းကြောင်းတစ်ခုဖြစ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရရဲ့ကျန်းမာရေးကန့်သတ်ချက်တွေကြောင့် AP လာကတဲ့ကရပ်တန့်နေရလဲဖြစ်ပါတယ်တရုတ်နိုင်ငံဘက်ကအခုအခါကမ္ဘာကြီးနေဆက်ကနေတရှုငပြောတွေတည်ယူခွင့်ပြုလိုက်ပေမဲ့တခြားကုံသွေးမှုတွေကိုတော့တားမြစ်ထားဆဲဖြစ်ပါတယ်နေ့စဉ်ကုံသွေးမှုအမေရိကန်ဒေါ်လာ12တန်းလောက်ရှိရဲ့မူးစင်နေဆက်မြန်မာတရုတ်ကုံသွေးကြီးကိတ်ကိုလဲတရုတ်ရွှေလီအာနာပိုင်းကအေပီလာဇန်ကတဲ့ကပိတ်ထားတာပါ ကိုဗစ်ရောဂါကင်းရှင်းကြောင်းစစ်ဆေးအတည်ပြုထားရဲ့ရေမောင်း200နဲ့သာမူးစဲနေဆက်မှာဝင်ထွက်လုပ်ဖို့လဲဩဂုတ်လဆန်းကလေးကတရုတ်ဘက်ကကန့်သတ်ထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင်းလပိုင်းအတွင်းသေဆုံးသူ1000ကျော်နဲ့ကူးစက်သူ4600ကျော်တိုးလာတာကြောင့်တရုတ်နိုင်ငံဘက်ကနေဆက်အဝင်ထွက်နဲ့ကုန်သွယ်မှုတွေမှာကန့်သတ်ထားတာတွေဖြေလျှော့ပေးမဲ့အလားအလာမတွေ့ရသေးဘူးလို့လဲမြန်မာကုန်သည်တွေကခန့်မှန်းနေကြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOE အတွက်သတင်းပေးပို့လိုက်တာပ
ါ VOE American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။သမ္မတ Donald Trump ဆိုပြတဲ့တရားသူကြီး Amy Coney Barrett ကို Republican အများစုလွှမ်းမိုးတဲ့ထဲလွတ်တော်ကတရားရုံးချုပ်တရားသူကြီးအဖြစ်တင်လာနေမှာပဲအတည်ပြုခံထားလိုက်ပါတယ
် The nomination of Amy Coney Barrett of Indiana to be an associate justice of the Supreme Court of the United States is confirmed
American ပြည်သူတွေကတော့ရပိုင်းမဲ့ကြံတော့တဲ့သမ္မတရွေးကောက်ပွဲမဲဆွဲပွဲဒီအပေါ်မှာအထူးအာရုံစိုက်နေကြပါတယ်လူစုစစ်တမ်းတွေမှာဂျိုးဘိုင်ဒန်ကသမ္မတထရန့်ရဲ့ရှေ့ကပြေးနေတဲ့ဆိုပေမဲ့လည်းအကျိန်းနဲ့ရှင်ပြန်ရမယ်ပြည်နယ်တွေလည်းရှိနေတာမို့ရွေးကောက်ပွဲအပြီးသဘရဘဒူဖြစ်မလဲဆိုတော့ရှင်တမမစောင့်ကြည့်နေရတဲ့အခြေအနေရှိနေပါသေးတယ်။ VOA သတင်းတောက်မစ္စတာကွင်းရဲ့သတင်းလောက်ကိုတင်ပြပါမယ်။ကျွန်တော်ဒိတ်ထိုင်ဦးပါ။တရားသူကြီးအမီကော်နီဘာရက်ကိုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးကောက်ပွဲမတိုင်ခင်အတည်ပြုဖို့ကိစ္စကသဘရဒေါ်နယ်ထရန့်အတွက်နိုင်ငံရေးအောင်ပွဲခံဖို့အကြောင်းအရာတွေကလိုအပ်ချက်တခုဖြစ်နေပါလေ။ဒါကြောင့်လဲ Republican အများစုလွှမ်းမိုးတဲ့ထဲလွတ်တော်ကအမြန်ဆုံးအတည်ပြုခဲ့တာပေါ့။ Democrat တွေကတော့ရွေးကောက်ပွဲကျင်းပဖို့တိတ်နီးကပ်နေတဲ့အချိန်မှာဒီလိုအတည်ပြုရွေးချယ်တာမျိုးမလုပ်သင့်ဘူး။နောက်တာဝန်ယူမဲ့သမ္မတကသာရွေးချယ်တင်နေဆိုပြီးဝေဖန်ကန့်ကွက်ခဲ့ပါလေ။ဒီလိုတရားရုံးချုပ်တရားသူကြီးတွေခံထားရေးအတည်ပြုနေကြတဲ့အချိန်မှာပဲလူထုစစ်တမ်းတွေမှာတော့ Democratic Party သမ္မတလောက် Joe Biden ကသမ္မတ Trump တဲ့လူထုထောက်ခံမှုရှိကသာစီရနေပါလေရွေးကောက်ပွဲရလဒ်ကိုဆုံးဖြတ်ပေးလာနိုင်တဲ့အဓိကအကျိန်းနဲ့ရှင်ပြန်ရမယ်ပြည်နယ်တွေမှာလူထုထောက်ခံမှုကတော့သူမသာကိုမသာအခြေအနေမှာရှိနေပါလေဘလို့ပဲဖြစ်ဖြစ် COVID-19 ရောဂါတိုက်ဖျက်ရေးကိစ္စကမဲဆန္ဒရှင်တွေအဓိကထားအာရုံစိုက်တဲ့အကြောင်းအရာဖြစ်နေပါလေဒုသမ္မတမိုက်ပန့်စ်နာမအနီးကဒါဝင်ထန်းနဲ့အရာရှိတချို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပေမဲ့မိုက်ပန့်စ်ကမဲဆွဲစည်းရုံးပွဲတွေဆက်လုပ်မယ်လို့ပြောနေပါလေကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိစ္စကသမ္မတဒေါ်နယ်ထရန့်အတွက်ခက်ခက်ခဲခဲဖြေရှင်းရမယ့်အကြောင်းအရာဖြစ်လာတယ်လို့မကြသေးခင်ကဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဆေးရုံတက်ကူးသခဲ့ရတဲ့နယူးဂျာဆီပြည်နယ် Republican အုပ်ချုပ်ရေးမှူးအောင် Chris Christie က ABC ရုပ်သံကိုပြောပါတယ
် If it looks like it's going well and it's diminishing you're going to get the credit and otherwise you're going to get the blame and I think it's been the single toughest
thing to do to get the blame and maybe to take the blame ကူးစက်မှုတွေမိမ့်မိန်သွားရင်တော့လူတွေကခင်ဗျားကိုချီးကျူးကြမှာပေါ့ဒီလိုမှမဟုတ်ရင်ခင်ဗျားကိုပြစ်တင်ဝေဖန်ကြလိမ့်မယ်ဒီကိစ္စကနေနဲ့အတွင်းသမ္မတဒေါ်နယ်ထရန့်ဖြေရှင်းရတဲ့အထက်မှာတခုတည်းသောအခက်အခဲဆုံးကိစ္စဖြစ်ပြီးတော့ရွေးကောက်ပွဲကိုအဆုံးဖြတ်ပေးနိုင်တဲ့ကိစ္စတခုလည်းဖြစ်လာပါတယ်ကျွန်တော်တို့စောင့်ကြည့်ရပါလိမ့်မယ
်ဒီမိုကရက်ရောရီပါဘလစ်ကန်ရောမဲဆွယ်စည်းရုံးရေးတစ်ဖက်စလုံးကတော့ဘယ်ပါတီဘက်ကမှလုံလုံလည်လည်မရက်တည်တဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့ဒီနောက်ဆုံးသတင်းပတ်မှာအကျိန်းနဲ့စ조사ကြပါလိမ့်မယ်Ron Emanuel ရှီကာဂိုကမြို့တော်ဝင်ဟောင်းဖြစ်သလိုသမ္မတဥဘာမလက်ထက်ကအိမ်မြို့တော်ဝင်တန်းရေးအားကြေးခဲ့ဖြစ်တာဝန်ယူခဲ့သူပါသူကအမေရိကန်ပြည်သူတွေရဲ့လူထုမဲတွေအပေါ်မှာ ABC ရုပ်သံကနေခုလိုသုံးသပ်ပါလေ
And I think that what has always been the case is that Donald Trump is a centrifugal force those who care about him can show up those Democrats
သမ္မတဒေါ်နယ်ထရန့်ကိုပဲပင်မနေရာမှာအဓိကထားအမဲတစဉ်စဉ်းစားကြတယ်လို့ကျွန်တော်ထင်ပါတယ်သူ့ကိုထောက်ခံတဲ့ view side တဲ့သူတွေထောက်ခံမဲထွက်ပေးကြမယ်ပြီးခဲ့တဲ့၄နှစ်လုံးသူ့ကိုဒေါသဖြစ်ခဲ့တဲ့သူတွေကတော့တန့်ကွက်မဲ့ပေးကြမယ်။သုံးနှစ်ခွဲ၄နှစ်အချိန်တွေကိုစိတ်ပြက်နေတဲ့သူတွေကဂျိုးဘိုင်ဒန်ကိုနိုင်စေချင်ကြတယ်။ဒေါ်နယ်ထရန့်ကိုသူတို့တွေဘဝမှာထပ်တွေ့ခြင်းမြင်ကျင်ကြတော့တာမဟုတ်ပါဘူး။
အမေရိကန်ပြည်သူတွေကတော့သမ္မတရွေးကောက်ပွဲအတွက်မဲရီဆက်ပေးနေကြပါတယ်အမေရိကန်ပြည်သူတွေအတွက်ရွေးကောက်ပွဲပြီးသမ္မတဘယ်သူဖြစ်လာမလဲဆိုတာကအထူးစိတ်လှုပ်ရှားပြီးရှင်တပါးမှစောင့်ကြည့်နေကြတဲ့အကြောင်းအရာဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိထားယူပါ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရပါမယ်။လက်ရှိမှာဖန်စီတရားဆွဲဆိုခံရတဲ့ UDP ခေါ်နှင်းစီပါတီဥက္ကဋ္ဌဟောင်းဦးကျော်မြင့်ဖြစ်ရတဲ့ပတ်သက်ပြီးလက်ရှိအချိန်ထိတည်ထားတာတွေမရှင်းလင်းသေးတာတွေသင်ခန်းစာယူနိုင်စရာစတာတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။တီဘောမျိုးနဲ့ပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြန်မာနောင်သတင်းဌာနရဲ့အယ်ဒီတာချုပ်ကိုဆွေဝင်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်သိပ်ပါခင်ဗျာ။ဦးရထွန်းနဲ့ကုဆွေဝင် VOA စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
မင်္ဂလာပါခင်ဗျာ
ဆိုတော့ကျွန်တော်အရင်ဆုံးကုဆွေဝင်ကနေကျွန်တော်စားလိုက်ချင်ပါတယ်ကုဆွေဝင်ကဒီမြန်မာနောင်ရဲ့အယ်ဒီတာချုပ်အနေနဲ့ဒီဥကြုံမြင့်ကိစ္စနဲ့ပတ်သက်ပြီးတော့စပြီးတော့ဖော်ထုတ်ရေးသားခဲ့သူဆိုတဲ့အခါကျတော့ကုဆွေဝင်ကျွန်တော်ပထမဦးဆုံးသိချင်တာဘာကြောင့်ဥကြုံမြင့်ကိစ္စကိုကုဆွေဝင်တို့ရေးပြခဲ့တာလဲ
ဘာကြောင့်လဲဆိုတော့အခုဒီကျွန်တော်တို့ကနံပါတ်1အနေနဲ့ဒီကိုစားအခု UEC ကနေပြီးရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့ခါမှာဒီပါတီရဲ့ဝေရောက်ရွေးချယ်ခံမဲ့ကိုယ်စားလောင်းတွေရဲ့အရေးအတွက်ကိုတွေ့တော့ကျွန်တော်တားအန်အားတင်သွားတယ်အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်ကိုယ်တိုင်ဒီဥကြုံမြင့်ကိုကျွန်တော်တွေ့ခဲ့ဘူးတယ်အင်းစင်ထောင်ထဲမှာ1998ခုနှစ်မှာကျွန်တော်ထောင်ကျနေတဲ့အချိန်မှာသူတွေ့တယ်တွေ့ပြီးတော့ဟိုဒီမြန်မာဘာစကားနဲ့ပဲသူနောက်တချို့အမျိုးသမီးအကြောင်းတွေပါလေသူပြောဆိုနေတာတွေလည်းတွေ့တယ်။သူကကျွန်တော်တို့ထောင်ထဲမှာဆိုလို့ရှိရင်မူရကျော်မြင့်ဆိုပြီးတော့ကျွန်တော်တို့ကတည်တယ်။သူကသူထောင်ထဲမှာလည်းသူလျှောက်ပြီးတော့သွားလာလှူရှားနေတယ်။အမှန်တော့ကျွန်တော်တို့ဒီနိုင်ငံရေးကျင်းသားတွေထားတဲ့တိုက်တွေဆိုရင်ဒါတောင်းတောင်းဖယ်ကျင်းသားမှလာလို့မရဘူး။ဒါပေမဲ့သူကတော့သွားလာလှူရှားနေတာကိုတွေ့ရတယ်ပေါ့နော်။ဆိုတော့ဒါထူးခြားတဲ့အချက်ပဲပေါ့နော်။နောက်တစ်ခုကကျတော့ကျွန်တော်အင်းစစ်ထောင်နေပြီးတော့တခြားထောင်ကိုပြောင်းသွားတယ်။သူကလည်းပဲကျွန်တော်တက်ဆော့ပြီးတော့မန္တလေးထောင်ကိုပြောင်းသွားတယ်။ကျွန်တော်ရောက်သွားတဲ့ထောင်မှာဥကြုံမြင့်ရဲ့အမှုရဲ့လို့ကျွန်တော်တွေ့ရတယ်။အဲ့ကနေကျွန်တော်ဘာသိရလဲဆိုတော့ဥကြုံမြင့်ကမကြခင်မှာပဲထောင်ရနေပြီးတော့ရဲဝင်တဲ့တယောက်ကိုခေါ်ပြီးတော့မှထွက်ပြေးလျောက်သွားတယ်ဆိုတော့ကျွန်တော်သိရတယ်။ဆိုတော့နောက်ပိုင်းကျတော့သူပါတီကိုကနေဒါမှာထူထောင်တဲ့ UDP ပါတီကိုကနေဒါမှာထူထောင်ဒီလောက်ကျွန်တော်က background ရှိတယ်ပေါ့နော်။ဆိုတော့အခါကျတော့ရုတ်တရက်သူပါတီကအဲ့လောက်ထိပမာဏများများဝင်ပြိုင်မယ်လို့သိလဲသိတဲ့ကော။ဥဒါအင်မတန်ဟိုဘာဖြစ်ဖြစ်ကျွန်တော်တို့သတင်းသမားပိုင်းကစိတ်ဝင်စားဖို့ကျွန်တော်တို့ကယူဆတယ်။ဘာမှအဲ့ဒီအန်ဒီရလို့ပြောကျွန်တော်ကမြည်စားကျွန်တော်စိတ်ဝင်စားတာဟာထောင်ပြေးတယောက်ကဒီတဲဝင်လာပြီးတော့မှဒီလောက်ထိအောင်လုံနိုင်ပြီလားဆိုပြီးတော့စိတ်ဝင်စားပြီးတော့ကျွန်တော်တို့ကဒီသတင်းကိုရေးပြတာပါခင်ဗျာ
ဟုတ်ကဲ့ဦးရထွန်းကဒီဦးကျော်မြင့်နဲ့ပတ်သက်ပြီးတော့ဆရာရဲ့ပထမဦးဆုံးစိတ်ဝင်စားမှုကဘယ်လိုဖြစ်လဲဆရာဘာဖြစ်တယ်လဲ
အဲဦးကျော်မြင့်နဲ့ပတ်သက်လို့တော့ကျွန်တော်ကအဲ့ဒီရန်ကုန်မှာပေါ့နော်ကျွန်တော်တို့စီဝါရေးလုပ်နေတော့ဒေါက်တာနေဝင်းမောင်တို့နဲ့ဒီဟောင်ကောင်ကုမ္ပဏီတခုကိုတက်တယ်ပါလေပို့နေတဲ့အချိန်ပေါ့အဲခုနှစ်ကတော့ကျွန်တော်သေချာမှတ်မိပြီအဲ့အချိန်မှာသူမြန်မာဂျုံယွမ်ဆိုတာထောင်ပြီးတဲ့အခါကျတော့အဲ့ဒီအစုရှယ်ယာတွေကိုဟိုထည့်တဲ့အစုငွေတွေပေါ်မှာ900ခန့်လုံးတို့ပေးတယ်ဆိုပြီးတော့အော်အော်တောင်းနှင်းပေါ့တိုင်ငါလုံးအဲ့တော့အကြီးကျယ်စုငွေတွေထည့်ကြပြီးတော့နောက်ပိုင်းကုမ္ပဏီကိုဒေဝါလီခံလိုက်တဲ့အခါမှာဆုံးကုန်တာပေါ့နော်အဲ့ဒီကိစ္စဖြစ်တော့ငါကျော်မြင့်ဆိုတာခင်ဗျားတို့ဘဂပ္ပတည်းရပဲအရင်ဘဂပ္ပဟောင်းပဲအဥဇော်မိုင်းရဲ့တမဲဖြစ်တယ်ဆိုပြီးတော့ပြောတဲ့အချိန်မှာကျွန်တော်စိတ်ဝင်စားမိတာပေါ့ဘာကြောင့်စိတ်ဝင်စားမိလဲဆိုတော့ဒီလောက်ဒီလုံနိုင်ကြိုင်နိုင်ဟွာဖြစ်တဲ့လူဟိုကကျွန်တော်တို့သိရမယ်လေကျွန်တော်တို့ဟိုဘက်မှာဒီ15နှစ်လောက်နေလာတဲ့အထက်မှာဒီလိုဒီလဲလဲဝဲဝဲနဲ့ပေါ့နော်ဟိုတော်တော်လေးပေါပေါမြမြလုံနိုင်တဲ့လူမျိုးဆိုတာကျွန်တော်တို့သိရမယ်ဆိုတော့အဲ့ဒီကလေးကကျွန်တော်စိတ်ဝင်စားတယ်နောက်ပိုင်းသူထွက်ပြေးသွားပြီးတော့ကနေဒါတို့ဘာတို့ရောက်เนาะနိုင်ငံရေးပါတီတွေဘာတွေထောင်းအဲ့တဲ့ရင်နေကြတဲ့အထီးလဲကျွန်တော်တို့သူ့အကြောင်းကိုမေးမြန်းကြည့်တော့ဘကပ္ပတဲ့မှာသူ့ကိုသိတဲ့ကျွန်တော်တို့ဟိုပါပေါ့ရဲဘော်ဟောင်းနေပေါ့เนาะကျွန်တော်တို့မြို့ဘွားတော့ခိုးသွားပြီးတော့ပြန်လာတဲ့ရဲဘော်ဟောင်းနေတဲ့မှာသိတဲ့လူတယောက်မှမရှိဘူးအဲ့ဒါကြောင့်ကျွန်တော်ကလည်းစိတ်ဝင်စားနောက်ကနေဒါမှာကျွန်တော်ထပ်ပြီးတော့ခါကြတော့ကုမ္ပဏီထောင်ပြီးတဲ့ခါကြတော့တခါပဲအဲ့လိုသတင်းအတုတွေဖြန့်ပြီးတဲ့ခါကြတော့ကုမ္ပဏီသူ့ရဲ့ဘာမှမဟုတ်တဲ့ကုမ္ပဏီတစ်ခုကိုဟိုဒေါ်လာ5000ကျော်လောက်တန်တဲ့ကုမ္ပဏီတွေကရက်ပိုင်းအတွင်းမှာတခါတည်းဒေါ်လာ1.1 billion လောက်တန်တဲ့ကုမ္ပဏီဖြစ်သွားပြီးတော့ share တွေ
အများကြီးသူမျက်လိုက်တယ်ဆိုတဲ့ကိစ္စမျိုးပေါ့နော
်
ဒီလိုဒီလိုအကြီးအကျယ်လိန်ညာတဲ့လုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေလုပ်ခဲ့တဲ့လူကဗမာပြည်ထက်ပြန်လာပြီးတော့အခုနိုင်ငံရေးပါတီထောင်တော့လဲကျွန်တော်ကပထမပိုင်းအေးအေးဆေးဆေးတေးတေးမွှားမွှားပဲထင်တာပေါ့နော်အခုအချိန်မှာ2020မှာသူကဒုတိယအကြီးဆုံးဆိုပြီးတော့ဖြစ်လာတဲ့အခါကျတော့ကျွန်တော်လည်းဟာဘာလဲဟာပေါ့နော်အရန်စိတ်ဝင်လာသွားတာဒီခေါက်လေ
ဟုတ်
အဲ့ဒါကြောင့
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကုစုဝင်းရေချုပ်ပြီးတော့ပြောရင်ကုစုဝင်းအဲ့ဒီတုန်းကနားလဲမှုကဥကြုံမြင့်ဆိုတာဒီဘယ်လိုလူမျိုးလို့ကုစုဝင်းနားလဲခဲ့တယ်လဲအဲ့ဒီကုစုဝင်းစပြီးတော့ဥကြုံမြင့်ဆိုတာကိုသိတဲ့အချိန်တော့
ကျွန်တော်တို့ကအဲ့ဒီပြောရမှာဆိုလို့ရှိရင်ကျွန်တော်ထောင်လဲရောက်နေတဲ့အချိန်မှာကျွန်တော်ကကျုံရွံနေပါလေဆိုကျွန်တော်ကငွေသေးတာကိုကျွန်တော်ထောင်ကြနေတော့30ပဲရှိသေးတယ်။ရန်ကုန်မြို့တော်မှာကျွန်တော်ကကောင်းကောင်းရောက်ခူတာမဟုတ်ဘူးကျွန်တော်ဆိုတော့ကျုံရွံနေပါလေကျွန်တော်ကမသိဘူး။မသိတဲ့ခါကျတော့သူ့ကိုကျွန်တော်မူးရစ်ကြုံမြင့်လို့ပဲသိတော့နော်။သူကတရုတ်လီတန်ကြီးနဲ့နော်အဲ့လိုစကားပြောတဲ့ခါမှလေဆိုတော့အဲ့အနေထားအဖြစ်ပဲကျွန်တော်တို့ကသိခဲ့တာပါ။
ဟုတ်။ဆိုတော့အခုဒီဘက်လက်ရှိအခြေအနေတွေကိုကျွန်တော်တို့တွားလိုက်ရအောင်။ဆိုတော့ဆရာဦးရထွန်းကျားဒီအခုလက်ရှိဥကြုံမြင့်ဖြစ်ရတဲ့ပတ်သက်ပြီးတော့ကျွန်တော်သိထားတဲ့ဟာတွေအရင်ပြောကြတာပေါ့နော်ဆိုတော့ဆရာဘာတွေသိထားတယ်လဲလက်ရှိဖြစ်ရတဲ့ပတ်သက်ပြီးတော့
အခုသိထားတဲ့လောက်ကတော့ဟိုသူ့ရဲ့ဟွာပေါ့ပထမအဦးဆုံးအခုသူ့ကိုဖမ်းလိုက်တာကတော့ထောင်ပြေးတဲ့အမှုပေါ့ထောင်ပြေးတဲ့အမှုဆိုတော့အဲ့ဒါကိုစစ်ဆေးနေတယ်အဲ့ဒီဟာအတွက်ကိုပြေးတဲ့အတွက်ကဒီပြစ်ဒဏ်ကြမယ်နောက်အရင်ကျွန်တော်တို့ပြစ်ဒဏ်ကမပြည့်သေးတဲ့ဟာထပ်ကြမယ်ဆိုတော့အဲ့ဒီစစ်ဆေးနေတဲ့ကိစ္စရေနောက်တစ်ခါဟိုတမရာယုံကဥဇော်ထေးပြောပြတဲ့အဲသူ့ရဲ့ငွေလွှဲငွေတွေပေါ့နော်လွှဲငွေတွေကိစ္စလွှဲငွေတွေကိစ္စကသူ့ငွေတွေကတရုတ်ပြည်တွေကနေလာတယ်တရုတ်ပြည်တွေကနေဗမာပြည်တွေကဗန်နေတဲ့ဟိုရောက်တယ်အဲဆိုတဲ့ကိစ္စပေါ့နော်အဲ့တော့တရုတ်ပြည်တွေမှာကတော့ဘယ်အကောင့်ကနေလာတယ်လဲဆိုတာမသိဘူးပေါ့နော် तू ကတော့ဟိုကနေဒါကနေလာတော့ तू ပါလာတဲ့အဲကနေဒါဒေါ်လာ18တန်းကိုတရုတ်ဝင်လဲပြီးတော့အဲ့ဒီတရုတ်ဘန်နဲ့ရနေပြီးတော့သူ့အကောင့်ကနေပြီးမူဆယ်ရွှေလီမှာငွေလဲလုပ်ငန်းလုပ်တဲ့လူတွေကနေတဆင့်လွှဲတယ်လို့ပြောမယ်ထင်တယ
်။
ဆိုတော့အဲ့ဒါကလည်း9လပိုင်းလောက်ကအဲ့ဒီငွေလဲလုပ်ငန်းလုပ်တဲ့နေမယားကလည်းတရုတ်ရဲကနေဖမ်းလို့တယောက်ကထွက်ပြေးနေတယ်တယောက်ကဖမ်းခံထားတယ်လို့ကြားတယ်။အဲ့အဲ့ဒီနေစားကကိစ္စတွေကတော့ငွေလဲတဲ့ကိစ္စတွေကတော့မြန်မာပြည်ကနေပြီးတော့အခုတရုတ်နဲ့ကုန်သွယ်ရေးလုပ်တဲ့အကုန်တည်းတော်တော်များများသုံးတဲ့နေပါပဲဒီနေဆက်မှာငွေလွှဲတဲ့လူတွေကရေဝရအဖြစ်ဒီဟိုဘက်ဘန်ထဲမှာလည်းတရုတ်ဘန်ထဲမှာလည်းသူတို့ငွေစင်းရှိတယ်နောက်ဒီဘက်မှာလည်းကျွန်တော်တို့ဗမာဟိုပေါ့ဘန်အကောင့်တွေရှိ
ဘန်စင်း
ရှိတော့အဲသူတို့ဘန်စင်းတဲ့ဟိုတရုတ်ငွေထည့်ပေးလိုက်လို့ရှင်ဟိုကတနေရာကနေထည့်ပေးလိုက်လို့ရှင် तू ကဒီဘက်ကဗမာဘန်ကနေပြီးတော့ကျွန်တော်တို့ရန်ကုန်မှာရှိတဲ့ဟလာဘန်ကိုလွှဲပေးလိုက်တာမျိုးပေါ့နော်ဆိုတော့သူကငွေနှမျိုးလုံးကန်ထားပြီးတော့လှုပ်တာပေါ့ဒါတော့ကျွန်တော်ထင်တယ်ဒီလူတွေကဟိုဘက်ကဘယ်အကောင့်ကလာတယ်ဆိုတာသူတို့ကမသိနိုင်ဘူ
းဟုတ်ကဲ့
သူတို့ကတော့သူတို့ရှိဝင်လာလို့ရှိရင်အဲ့ဒါနဲ့ညီများတဲ့ပမာဏကိုကျွန်တော်တို့ပမာဘန်နဲ့ကိုသူလွှဲပေးမှာပေါ့နော
်ဟုတ်ကဲ့ဆိုတော
့အဲ့ဒီကငွေတွေကအခုဟာကဟိုဒီတမရယုံကပြောကြချက်အရာဆိုရင်တော့ဥကြုံမြင့်ကနေဒါကနေပြီးတော့ရလာတယ်ဆိုတော့အဲကနေဒါဒေါ်လာ18တန်းတဲ့တော့များနေပြီပေါ့နော်အဲ့လိုတို့ရသိရပါတယ
်ဟုတ်ကဲ့ဆိုတော့ကုစုဝင်းရောကျွန်တော်တို့လက်ရှိအချိန်မှာကုစုဝင်းတို့ဘာတိထားပြီးပြီလဲဦးကျော်မြင့်နဲ့ပတ်သက်ပြီးတော့
ကျွန်တော်တို့လက်ရှိနောက်ပိုင်းကတော့ကျွန်တော်တို့ဒီအစိုးရထုတ်ပြန်ချက်ဒီပုံမှာပဲကျွန်တော်တို့ကတိထားရတာပေါ့နော်ဟိုသူ့ရဲ့ပြည်တွင်းမှာရှိတဲ့ဒီအစာဦးတွေမရှင်ပြောင်းနိုင်တဲ့ပစ္စည်းတွေကလည်းဒါဘီလီယံ20ကျော်လောက်ရှိတယ်ဆိုတော့ကျွန်တော်တို့သိရတယ်
ကျက်လာကုစု
ဒေါ်လာကျက်ငွေနဲ့ပေါ့နော
်
ဆိုတော့ပြီးတော့တရုတ်ကနေပြီးလွှဲတာအလုံးစုစုပေါင်းဆိုကုစုလို့ရှိရင်ကျက်ငွေပေါင်း28ဘီလီယံရှိသွားပြီပေါ့နော်အဲ့ဒါကိုအစိုးရကနေပြီးတော့တွစ်ရှိတာဆိုပြီးတော့ဖော်ထုတ်ထားတယ
်
အဲ့ငွေကြေးအခြေအနေတွေသိရတယ်နောက်ပြီးတော့ဒီပြစ်မှုနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနေတဲ့အကြောင်းအရာတွေကတော့ဘာတွေတွေ့ထားလဲဆိုတော့နံပါတ်1ကျင်းဒီပေါ်ကသူက1900နှစ်ကြာခဲ့တယ်10နှစ်ကြည့်တဲ့အချိန်တော့မှသူထွက်ပြေးသွားရယ်ဆိုတော့ရှင်းနှစ်ကျွေးကြောင်သူခံစားရလိမ့်မယ်ပေါ့နော်။နောက်ပြီးတော့ဒီထောင်ပြေးမှုကပြစ်တဲ့အမြင့်ဆုံးနှစ်နှစ်ကိုသူကြာခံရနိုင်တယ်။ဒါတကူပေါ့။အနည်းဆုံးအဖြစ်သူကထောင်10နှစ်လောက်နေရမယ်။နောက်တစ်ခါကျမနေ့ကသူ့ကိုလောက်ကအက်နဲ့ဆိုရင်လောက်ကအက်ကကျွန်တော်သိရတော့နှစ်နှစ်လောက်ချရလိမ့်ရတယ်နော
်
။ဆိုတော့ထောင်10နှစ်ကောင်ကျင်းဒီပေါ့ကြာအောင်မယ
်။
နောက်ပြီးကျင်းဒီပေါ့ကျွန်တော်ယူဆတာကျင်းဒီပေါ့သူကငွေကြေးခွာချမှုနဲ့ပတ်သက်ပြီးတော့သူအမှုရင်ဆိုင်ရလိမ့်မယ်။တနေ့ရှိထောင်ချနိုင်တယ်။ဆိုတော့အနည်းဆုံးဦးကျော်မြင့်ကဦးအသက်62ခုရှိသွားပြီပေါ့နော
်
ဆိုတော့သူကအသက် တကယ်တကယ်တော့မယ်ဆိုပုံမှန်တိုင်းတော့မယ်ဆိုအနည်းဆုံးအသက်80လောက်မှထောင်းနေပြီးလွတ်လိုက်မယ်ဆိုအကြောင်းတရားတွေကျွန်တော်တို့တွေ့ရတယ်။ဒါကအစိုးရနေပြီးတော့သိရတဲ့အကြောင်းတရားအစိုးရနေပြည်ပြင်ပြောတဲ့အကြောင်းအရာတွေလည်းကျွန်တော်တို့စိတ်ဝင်စားနေရရှိတယ်ပေါ့နော်
။ဟုတ
်။ဘာလို့လဲဆိုတဲ့အခါကျတော့ဒီစက်တင်ဘာလဆန်းမှာကျွန်တော်တို့ဥကြုံမြင့်ရဲ့ဒီလက်ထောက်ဖြစ်တဲ့အကြံပေးအရာရှိဆိုတဲ့ဥကြုံမှုနဲ့ကျွန်တော်စကားပြောတဲ့အခါမှာဒီသူကဘာပြောလဲဆိုတဲ့အခါကျတော့သူ့ရဲ့ဆရာဖြစ်တဲ့ဥကြုံမြင့်ကို black list ကနေဖယ်ရှားလိုက်ပါပြီ။ဖယ်ရှားဖို့အတွက်လည်းပဲဒီ unity လာပြီးတော့မှမြန်မာအစိုးရအာဏာပိုင်တွေတရုတ်အစိုးရအာဏာပိုင်တွေရှိမှဟိုလာပြီးတော့အတနာခံစားတင်တာတွေပြောပြောညှိနှိုင်းဆွေးနွေးတာတွေဒါတွေလွတ်ဆောင်ခဲ့တယ်ဆိုပြီးတော့ပြောတယ်။ဒါကတပိုင်းပေါ့သူ့ဟာယူကျွန်တော်အပြည့်အပြည့်ယူစရာမလိုဘူးပေါ့နော်။ယုံကြည်စရာမလိုဘူး။ဒါပေမဲ့ကျွန်တော်စိတ်ဝင်စားတဲ့တပိုင်းကကြတော့ဥကြုံမြင့်ကပြန်ဝင်လာခြင်းမှာဘာလုပ်ခဲ့လဲဆိုတဲ့အခါကျတော့နေပြီးတော့မှသူအိမ်ဆောက်တယ်။နောက်ပြီးတော့ပြန်ဝင်လာရင်နှစ်မှာပဲလာပိုင်းအတော်တွေမှာဟိုတရုတ်တံအမတ်နဲ့နှစ်ချိန်တိတိသူတွေ့ဆုံတယ
်။
ဒီဟာရေလုတ်တယ်ပေါ့နော်။သူကကြီးမားတဲ့သူပိုင်ဆိုင်မှုတွေလုတ်တယ်။သူကပြောမှဆိုလို့ရှိရင်သူကမီဒီယာတွေအကြောင်းကြားမှာပဲသူကခိုးလေးတကြော်မနေတာ။ဒါပေမဲ့သူလုတ်ဆောင်လျာရှိတာကိုသူထင်ထင်ရှားရှားလုတ်ဆောင်တယ်။နောက်ပြီးသူဥဆိုးသိမ်းနဲ့တွေ့တယ်ဆိုတာကိုကျွန်တော်တို့သိရတယ်။အခိုင်အမာသိရတယ်။ဝင်းကြီးဟောင်းဥဆိုးသိမ်းနဲ့တွေ့တယ်၊ဥတင်အေးနဲ့တွေ့တယ်။ဒါမျိုးတွေသူလုတ်
ဆောင်ဥတင်အေးဆိုတာရုပ်ောက်ဝဲကော်မရှင်ဥက္ကဋ္ဌလုတ်သွားတဲ့ဥတင်အေးလား
။ဟုတ်တယ်။ဟုတ်တယ်ခင်ဗျာ။အော်ဒီရက်တွေ့တယ်ဆိုတော့ဒါပေသူနေပြီးတော့လို့အထင်ကရနေရမျိုးမှာပေါ့နော်အခု NLD ပါတီရုံးချုပ်ဖွင့်ထားတဲ့နေရာနားမှာပဲသူကဒီအိမ်ဒီပိုင်သူကဆောက်ပြီးတော့နေတယ်ဒါမျိုးကြီးသူလှုပ်ဆောင်တယ်ပေါ့နော
်ဆိုတော့ဇယောရွတ်တို့မြန်မာနိုင်ငံကသတင်းဌာနအနေနဲ့ရေးလိုက်တဲ့အခါကျတော့လူသီးရှင်ကြဖြစ်သွားတာပေါ့ဗျာနော်လူသီးရှင်ကြဖြစ်သွားတဲ့အခါကျတော့ဟိုမလုံလို့မရတော့တဲ့အခြေအနေရောက်သွားတယ်လို့ကျွန်တော်အဲ့လိုနားလဲတယ်ဇယောရွတ်တို့အဲ့ဒါဘယ်လိုသဘောရလဲတကယ်လို့သာတကယ်လို့သာမြန်မာနိုင်ငံမရေးရင်ဒါကြီးကဟုတ်လို့ခေါမလဲ another carpet အုံနေပါလေမပေါ်ရင်မပေါ်ရင်မပေါ်ဘူးလေအခုကပေါ်တဲ့အခါကျတော့ဟော်လေးတကြိုးဟိုးလေးတကြိုးတွေဖြစ်ပြီးတော့ကျွန်တော်ဟိုဟာဟိုဘလို့ဘာကိုဟိုဖုံးဆက်ပြီးဖုံးထားလို့မရတော့တဲ့အခြေအနေဖြစ်သွားလို့နည်းနည်းလေးဟပေးလိုက်သလားလို့ကျွန်တော်အဲ့လိုတွေးမိတယ်ဆရာကြီးနော
်အဲကျွန်တော်ကတော့ဒီလိုကျွန်တော်ဟိုကိုဒရိတ်ပေါ့ကိုဒရိတ
်
ဒီဥကြုံမြင့်နဲ့ပတ်သက်လို့လူကလူပုဂ္ဂိုလ်ကတခါမှမတွေ့ဘူးဘူးအဲနောက်သူတတင်းကဟိုးမြန်မာကျုံရန်ကိစ္စတွေဖြစ်ကြတဲ့ကအဲ့ဒီအကြောင်းတွေသူလက်ကြောင်းတွေအဲကြာဘူးတည်ဘူးတယ်အဲ့ဒီကလေးကတည်နေပြီမြဲခုနပြောသလိုပေါ့နော်ထူးထူးခြားခြားဘာမှမဖြစ်မိဘူးသူဟာရိုးရိုးပဲအေးဆေးဆေးစီဝိုင်းလုပ်နေမယ်ဒါမှမဟုတ်ရင်လဲအဲခုနပြောသလိုနေရာလေး3-4နေ30လောက်ဝင်ပြီးတော့ပြန်ပြီးတော့အေးဆေးနေမယ်ဆိုရင်ကျွန်တော်လဲဟိုတိတ်ပြီးတော့ဒါကိုထူးဆန်းလုပ်နေမှာမဟုတ်ဘူးပေါ့နော
်
အခုဟိုဟာပေါ့ကိုဆွေဝင်းပြောသလိုပဲမြန်မာနိုင်ငံမှာဒုတိယအကြီးဆုံးပါတီအနေနဲ့ဝင်ပြိုင်နေပါ냐ဆိုဟာအဲ့ဒါဆိုတော့ဒါတော့ဟွာဖြစ်ပြီပေါ့နော်အစကတော့ကျွန်တော်စိတ်ထဲမှာထင်တာကသူကနိုင်ငံရေးမှာဟိုဆက်ဆက်ဒီဆက်ဆက်ဝင်ပါပြီးတော့နည်းနည်းလူတွင်ကျဲလှုပ်ဖို့ပေါ့ဗျာစီဝါရေးမှာစီဝါရေးလှုပ်တာမှာအထောက်အကူဖြစ်ဖို့လောက်ပဲလို့ကျွန်တော်ကထင်ခဲ့တာပေါ့ဗျာနော
်ဟုတ်
ကဲ့အဲဆိုတော့ကျွန်တော်ခံစားချက်ကတော့အဲ့ဒါလိုပါကိုလည်းသိနေတာတော့ကြာပြီသိနေသူသူပြန်လာကြတဲ့အဲ့လိုတော့သိနေခဲ့တာပေါ့နော
်ကိုဆိုရင်ကိုဆိုရင်တို့ဘလောက်တီဟိုခိုင်ခိုင်မာမာအတူပြုတည်ထားနိုင်မလဲမသိဘူးအခု UDP ပါတီကိုဖျက်လိုက်ပြီးတဲ့အခါကျတော့သူတို့ပါတီဝင်တွေကကျွန်တော်တို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကိုပြောင်းတာတို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုထောက်ခံမယ်လို့ဆိုတဲ့သတင်းတွေကျွန်တော်တွေ့ရတယ်။အခုဆိုရင်ဘလောက်တိတိထားလဲအဲ့ဒါနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့သေချာမသိရသေးဘူး။ကျွန်တော်တို့ကိုယ်တိုင်ဒါနဲ့ပတ်သက်ပြီးတော့ဟိုအတီးပြည့်ချက်တွေမရနိုင်သေးဘူ
း
။ဒါသေချာပါတယ်။ဒီကျွန်တော်တို့တခြားဟိုသတင်းဌာနတွေမှာရေးသားတာရှိတယ်။ဘေးဘက်မှာရောပြီးတော့မန္တလေးဘက်မှာရောဒီပါတီဝင်တချို့ကနေပြီးတော့ထောင်ဝန်းနဲ့နှက်ချီပြီးတော့ကူပြောင်းတာတွေနော်ဒါမျိုးတွေဆိုတော့ခါကြတော့လေအဲ့လိုအနေထားပဲသူများသတင်းတွေဖတ်ပြီးတော့ပဲကျွန်တော်တို့သိထားတာရှိပါသေးတယ
်ဟုတ်ကဲ့
ဟိုကျွန်တော်ကတော့ကျွန်တော်မသိရသေးဘူးကျွန်တော်ကကျွန်တော်နှစ်ပိုင်းစိတ်ဝင်စားတာဗောလေဒီအဓိကဥကြုံမြင့်ဘလူကဘလူပြန်ပြီးတော့ဝင်လာတယ်လဲဆိုတဲ့အပိုင်းဝင်လာရဲဆိုတော့အောက်လန်းလို့အပေါ်လန်းလို့ပြောတာမဟုတ်ပါဘူးကျွန်တော်တို့ကလေနော်ဒီသူဝင်လာတဲ့ပုံစံ
ဝင်လာတဲ့ခြေနေရဲ့နောက်ွယ်မှာဘာတွေရှိတယ်လဲဆိုတာဗော
ဟုတ်တယ်အဲ့ဒါကိုစိတ်ဝင်စားနောက်ခါကျဥကြုံမြင့်ရဲ့နိုင်ငံရေးကြီးပွားချက်ကိုကျွန်တော်တို့စိတ်ဝင်စားရတယ
်
နော်ဟုတ်လို့သူရဲ့ဒီစုဆောင်တဲ့လူတွေကပြောရမှာဆိုလို့ရှိရင်တော်တော်လေးကိုဒီအခြေခံလူရန်းစားတွေကိုသူက
ဟုတ်တ
ယ်။နဲ့ပါတီကိုတိဆောက်တယ်ပြစ်မှတ်ထားပြီးတော့လှုပ်ဆောင်တယ်။ဒါကြီးလဲကျွန်တော်တွေ့ရတယ်ပေါ့နော်။ဆိုတော့အခါကျတော့ကျွန်တော်နားလည်ဖို့လည်းခက်ခဲတယ်။သူရဲ့ဒီကိုရေးအရာရှိလုပ်ခဲ့ပြီးတဲ့လူနဲ့ကျွန်တော်တို့စကားရည်တွေတော်တော်ပြောပြစ်တယ်။ပြောပြစ်တဲ့အခါမှာဘာတွေ့ရလဲဆိုတဲ့အခါကျတော့လည်းပဲဟိုသူကငွေကြေးကိုဘီလီယံနဲ့ချီပြီးတော့သုံးဆွင့်နေတာမှန်တယ်။ဒါပေမဲ့တပြိုင်တည်းထက်မှာသူရဲ့ဥဆောင်မှုပိုင်းကိုတွားကြည့်မယ်ဆိုလို့ရှိရင်သူကဒီထိတ်တန်းခေါင်းဆောင်ပိုင်းကိုသူကတေချာဘူးမဖွဲ့စည်းနိုင်ဘူးဆိုတော့ကျွန်တော်တို့တွေ့ရတယ်။သူစိတ်ကူးတဲ့ပြီးတော့ရေချူခန်းထဲမှာသူအเจ้าကတကူစိတ်ကူးတဲ့လို့ရှိရင်သူကနှုတ်နဲ့ပြောပြီးတော့မှဒ ါကွေးရရှိမှလေးတွေကနေလိုက်ရေးပြီးတော့မှဒါစီးစီးရဆုံးဖြတ်ချက်ဆိုပြီးတော့ဒါမျိုးလေးတွေထုတ်တာလဲကျွန်တော်တို့တွေ့ရတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့မှဒူးရဖြစ်တယ်ပေါ့နော်ဆိုတော့ငွေကြီးချမ်းသာရဲ့လူတယောက်ကနေပြီးတော့မှတော်သူစိတ်ကူးရင်ပြီးတော့မှလှုပ်ဆောင်မှုတသက်ပဲလားအဲဒီလိုတနည်းတနည်းကိုတွေ့ရတယ်နောက်တစ်ပိုင်းကလည်းပဲလူတယောက်ကစိတ်ကူးရင်ပဲဆိုလို့ရှိရင်လည်းတနည်းနည်းနဲ့ပဲစိတ်ကူးရင်စရာအကြောင်းရှိတယ်ဗျာ
ဒါပေါ့
ပြောရမစရင်2010ကနေပြီးတော့2020ထိရောက်သွားတယ်ယူကပွဲတိုင်းကလည်းရှုံးခဲ့တယ်ပြောရမစလို့ရှိရင်နော်တလားတလားအနည်းဆုံး3000ခန်းရှိပြီးတော့သုံးဆွဲရတယ်ဆိုတော့ခါကြတော့စိတ်ကူးရင်လည်းဆိုတော့စိတ်ကူးရင်လို့ရတယ်ဒါပေမဲ့ဟိုစီးပွားရေးတမဆိုတော့ပို့ပြီးတော့ငွေကြီးကိုလည်းပူတန်းမှုထားပါတယ်ငွေ3000တောင်းရှိပြီးတော့ဆိုတော့လေဟိုစိတ်ကူးရင်ပြီးတော့3000တောင်းရှိပြီးတော့အလကားတော့ဘယ်သူမှတော့မသုံးဆွဲနိုင်ဘူးဆိုတော့အဲ့ဒီဗဟေတိတွေအများကြီးကိုကြံနေသေးတယ်ဒီဥကြုံမြင်ရနောက်ပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့မှရေးသားနေရရှိတယ်ကျွန်တော်တို့မှဘာမှထောက်ထားရမရှိဘူး။အဲတေချာဘော့တစ်ခုကသူ့ရဲ့စီးပွားရေးလုပ်ငန်းတွေအားလုံးကတရုတ်နဲ့ပတ်သက်ပြီးတော့ဆက်ဆက်နေတာကိုကျွန်တော်တို့တွေ့ရတယ်။သူ့ရဲ့အမှုတွေနဲ့လည်းကျွန်တော်တို့နေခဲ့ရတဲ့ကာလကျွန်တော်တို့ပြန်ပြီးပြောဆိုခဲ့တဲ့တချို့အကြောင်းအရာတွေလည်းပဲသူတို့စီးပွားရေးလုပ်တာအဓိကတရုတ်ပြည်မကြီးနဲ့ဟောင်ကောင်ပဲအဓိကလေ။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့သူစီးပွားရေးလုပ်ဆောင်ကြတယ်။ဆိုတဲ့အခါကျတော့တရုတ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ဆက်နွယ်မှုတွေကဘယ်လောက်ရှိသလဲ။နော်ကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့တော်တော်စိတ်ဝင်စားတယ်ပေါ့နော်အနှစ်ချုပ်ရမယ်ဆိုသူ့ရဲ့နိုင်ငံရေးညီမချင်းနဲ့ပတ်သက်ပြီးကျွန်တော်တို့မသိရဘူးသူ့ရဲ့ political motive ပေါ့နော်အဲ့ဒါမသိရဘူးဒါပေမဲ့တရုတ်ပြည်မှာနဲ့ပတ်သက်ပြီးတော့သူ့ရဲ့လူမှုရေးနိုင်ငံရေးစီးပွားရေးဆက်နွယ်မှုအခြေအနေတွေကိုကျွန်တော်တို့မသိရဘူးပေါ့ဗျာ
ဟုတ်နောက်ထပ်စိတ်ဝင်စားစရာတွေဗဟေလိလီကတော့အများကြီးရှိနေသေးတာပေါ့နော်ဆိုတော့ဆရာကြီးရထွန်းရေဒီဥကြုံမြင့်ဖြစ်ရဲ့ UDP ပါတီဖြစ်ရဲ့ကနေပြီးတော့ဟလာရွေးကောက်ပွဲကိုဒီဖြစ်ရကရွေးကောက်ပွဲကြီးတစ်ခုလုံးအပေါ်မှာတော့ဟလာထူးထူးခြားခြားတည့်အောင်မှုရှိမယ်လို့ကျွန်တော်ကိုယ်တိုင်တော့ကျွန်တော်မမြင်ဘူးပေါ့လေဒါပေမဲ့ဒီဖြစ်ဒီလိုဖြစ်ရမျိုးကနေမြန်မာနိုင်ငံကြီးမြန်မာရွေးကောက်ပွဲစတဲ့အပြင်ဟလာအဖွဲ့အစည်းတွေဘယ်လိုသင်ကန်းစာများတစ်ခုခုယူလို့ရမလဲဆရာဦးရထွန်
းအဲကျွန်တော်တို့နိုင်ငံကနော်နိုင်ငံကြီးမှာပေါ့နိုင်ငံရဲ့အချုပ်ချာအာဏာမှာအာဏာပိုင်ဆိုးမှုမှာတိုင်းတစ်ပါးရဲ့ဩဇာကံတိုင်းတစ်ပါးကနေဝင်ရောက်ပြီးထုတ်ကြိုင်တာမျိုးမဖြစ်ဖို့ဆိုတော့အဲစိုးရင်ချက်ပေါ့နော်အဲ့ဒီစိုးရင်ချက်အဲ့ဒီဟာရှိလို့လေကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့နိုင်ငံရေးပါတီများဆိုင်ရာဥပဒေတွေထဲမှာတရားတွေစီစီကြကြထည့်ထားတာပေါ့နော်အဲ့ဒီထည့်ထားတဲ့အတိုင်းကဟိုနိုင်ငံရေးပါတီတိုင်းကိုစနစ်တကျတော့မစစ်ဆေးနိုင်ဘူးပေါ့နော်ဒီကိစ္စကတည်တာတဲ့တက်တည်ပေါ့နော်မစစ်ဆေးနိုင်ခဲ့ဘူးမစစ်ဆေးနိုင်တဲ့အခါကျတော့ရိုးရိုးကျွန်တော်တို့ဒီကူညီပြီးတော့ထောက်ပံ့ပြီးတဲ့အခါကျတော့ဒီမိုကရေစီဖြစ်စဉ်ကိုတွန်းအားပေးတဲ့ပို့ပြီးတော့ကောင်းစေခြင်းလို့ဟိုကူညီပံ့ပိုးတာမျိုးတွေကတိတ်အေးမကြည့်ပေမဲ့အဲနေချင်းညာချင်းတခုံတို့အင်အားကြီးလာပြီးတော့အဲ့လိုဒီလွှတ်တော်ထဲမှာပေါ့နော်ဒီအင်အားကြီးပါတီတစ်ခုအနေနဲ့ရောက်သွားအောင်မျိုးလုံနိုင်လိမ့်မယ်လို့ကျွန်တော်တို့ကလည်းမထင်ဘူးဒါကျွန်တော်ကိုမေးလို့ရှိရင်ဒီပါတီကအခုတစ်ခေါက်ရွေးကောက်ပွဲဝင်လဲနိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးတနေရာမှတောင်မှနိုင်ရင်မှနိုင်မှာဒါပေမဲ့အခုတစ်ခေါက်သူတို့ Facebook ပေါ်မှာတက်လာတာပဲကြည့်ရတဲ့အခါကျစူးစောင်းထားတဲ့အင်အားမသေးဘူးမသေးတဲ့အခါကျတော့နည်းနည်းတော့ဟိုစိုးရင်ဘူးကောင်းတာပေါ့နော်အစိုးရင်ဘူးကောင်းတော့နောက်မှဒါမျိုးကစောစောစီးစီးဖြစ်သွားလိုက်တာလည်းကောင်းပါတယ်ကျွန်တော်တို့ဒီအစိုးရနဲ့နိုင်ငံတော်အနေနဲ့ကတော့ဒါသတိထားရမှာပေါ့နော
်ဟုတ်ကဲ့ခင
်ဗျရွေးကောက်ပွဲတက်ရောက်မှုကတော့သူပါတီကိုအေးအေးယူခံလိုက်ရတဲ့အခါကျတော့အခုသူ့ပါတီရလူတွေကပြည်ခိုင်မျိုးကိုဟိုသွားပြီးတော့ထောက်ခံတာပေါ့သွားပြီးပန့်ပိုးတာပေါ့ဆိုတော့ဒီကိစ္စမှာတော့အခုကအာဏာရပါတီကတော့နည်းနည်းလေးတချို့ဟိုနေရာတွေမှာအပြင်းထန်ပေါ့နော်အကျိနဲ့ရှင်ပြန်ရတဲ့နေရာတွေမှာနည်းနည်းအန္တရာယ်ရှိတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုဆိုဝင်းရောပထမတစ်ခုကရွေးကောက်ပွဲပေါ်မှာဘယ်လိုတက်ရောက်မှုတစ်ခုခုရှိနိုင်သလားဘယ်လိုတက်ရောက်မှုလို့ကိုဆိုဝင်းနားလဲထားလဲမြင်ထားတယ်လေ
ကျွန်တော်အမြင်ကတော့ဒီဟို UDP ပါတီကရခိုင်တည်းအားလည်းပဲသူကနိုင်ငံရေးအဖြစ်သူက challenge လုပ်နိုင်တဲ့အစဉ်ခွန်နိုင်တဲ့အနေအထားမရှိခဲ့ဘူးပေါ့နော်ဆိုတဲ့ခါကြတော့เนาะဆိုတော့ UK ဘွေနဲ့ပတ်သက်ပြီးတော့ကြီးမမာကျွန်တော်တို့ပြောင်းလဲမယ်တော့မထင်ဘူးဒါပေမဲ့လူလူကြားထဲမှာတော့တချို့ဟာတွေကတော့ရှုပ်ထွေးပြီးတော့ဝေဝါးသွားတဲ့အပိုင်းတွေရှိတာပေါ့လေဆိုတော့ကျွန်တော်ကဒီကနေပြီးတော့ကျွန်တော်ဘာသင်ခန်းစာရလဲဆိုတော့အခါကြတော့ဒီနိုင်ငံတိုင်းကမှာဟို UK ဘွေဆိုတာရှိတယ်နောက်တချို့နိုင်ငံတွေမှာတမရ UK ဘွေတွေရှိတယ်တရရွေးချယ်ပွဲတွေရှိတယ်။အများအားဖြင့်ဒီကုစရယ်လောင်းနေပတ်သက်ပြီးတော့မှဒီသက်ဆိုင်ရာထောက်လိုင်းဒီကွန်ရက်တီးယားနေပြီးအများအားဆုံဆန်းနေပေါ့နော်။ဆိုတော့သူတွေမကောက်ဘူး။သူနဲ့ပတ်သက်တဲ့မိသားစုတွေ၊ဒီဆက်တဲ့မိသားစုတွေရောဝေးကွာတဲ့မိသားစုတွေအားလုံးရောဒါနိုင်ငံတော်ရဲ့လုံခြုံရေးအတွက်ဆုံဆန်းရတယ်စစ်ဆေးရတယ်ပေါ့။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကြတော့ဒီဆုံဆန်းစစ်ဆေးတဲ့အပိုင်းတွေကကြတော့ဘ ာဖြစ်လဲဆိုတဲ့ခါကျတော့စုံစမ်းစစ်ဆေးတဲ့ပြုလုပ်တဲ့လူတွေကကျွန်တော်ကဒီ independent မဖြစ်ဘူးပေါ့ဗျာနော်လွတ်လပ်ပြီးတော့မှအမိခုကင်းတဲ့ဟာမဖြစ်တဲ့ခါကျတော့အဲ့ဒီမှာကျွန်တော်ထင်တယ်ဟိုနိုင်ငံရေးသဘောတရားကြီးလွှမ်းမိုးလို့ရှိရင်ကျွန်တော်တိုင်းပြည်တို့အများကြီးတင်လာနိုင်စရာအကြောင်းတွေရှိတယ်ဆိုတော့ကျွန်တော်အဲ့ဒါကိုကျွန်တော်သင်ခန်းစာရတယ်ပေါ့ဗျာ
ဟုတ်
ဆိုတော့ဟိုအဲ့တခုကအဲ့ဒါတော်တော်လေးကိုကျွန်တော်ထင်တယ်ဟိုအရေးကြီးတဲ့ point မှာဒါကြောင့်မလို့ဒီထောက်လိုင်းအင်အားစုတွေဥပမာအဖြစ်ရဲတပ်ဖွဲ့လိုဟာမျိုးတွေအစားပေါ့နော်ဟို CID လိုဟာမျိုးတွေကဒါတွေအကုန်လုံးကဒီဟိုတီးခြားဖြစ်နေရမယ်ဒီသူတူတယောက်ရဲ့ဟိုဩဇာအောက်မှာဖြစ်လို့မရဘူးအခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာအားလုံးသိပြီးသားဒီတက်မတော်ကနေပြီးတော့မှဒီရဲတပ်ဖွဲ့ကိုထိန်းချုပ်ထားတယ်တက်မတော်ကနိုင်ငံရေးအဖြစ်လည်းပဲနေရာတွေယူထားတယ်တက်မတော်ကနေပြီးတော့မှမွေးဖွားလာတဲ့ဒီခိုင်ဖြူဆိုတာလည်းပဲလက်ရှိအနာဂတ်ပါတီနဲ့ပြိုင်ဘက်ဆိုတဲ့အနေအထားကြီးရှိတယ်ဆိုတော့ခါကျတော့တက်မတော်ကဘလို့ပဲပြောပြောနိုင်ငံရေးမှာထက်ထဝင်ဝင်ပေါအောင်ပတ်သက်နေတယ်ဒီလိုပေါအောင်ပတ်သက်နေတဲ့ဒီအဖွဲ့အစည်းရဲ့အောက်မှာထောက်လိုင်းအဖွဲ့အစည်းတွေလုတ်ကန်ရတယ်ဆိုတာကတော်တော်လေးဦးဒါမကောင်းတဲ့ကိစ္စပုံမှန်မဟုတ်ဘူးပေါ့ဒါကြောင့်မလို့ပုံမှန်မဟုတ်တဲ့အနေအထားမှာရှိတဲ့ထောက်လိုင်းတပ်ဖွဲ့တွေကဒီအလုပ်တွေကိုလုပ်တဲ့အခါမှာအများကြီးတော့အခက်အခဲရှိမယ်လို့ကျွန်တော်ယုံကြည်တယ်ဆိုတော့ဒီအခက်အခဲတွေကိုဟိုကြော်လွားဖို့အတွက်ပြည်သူလူထုကနေပြီးတော့မှကိုယူချင်မဲ့လွတ်တော်အမှာပဲဖြစ်ဖြစ်နောက်ဆုံးဟိုတမရတွေပဲဖြစ်ဖြစ်ပေါ့နော်ဒီလူတွေနဲ့ပတ်သက်ပြီးတော့ယုံကြည်ဖြစ်နေရမယ်ဘယ်သူမှဟိုဘာမှကြောက်ကြနေစရာမလိုဒီလူကဘယ်သူတွေလဲနော်ဒီလူကရုရှားလူလားဒီလူကအမေရိကန်လူလားဒီလူကတရုတ်လူလားဆိုတာကိုနိုင်ငံသားတွေနဲ့ထောက်လန်းစရာမလိုဘူးပြောမယ်မလိုတော့အောင်ယုံကြည်မှုရှိနေရမှာပေါ့ပြောရမယ်ဆိုလို့ရှိရင်အဲ့လိုယုံကြည်မှုရှိဖို့အတွက်ဒီ independent ဖြစ်တဲ့ထောက်လန်းရေးတွေရဲ့ဟာအခက်အခဲတော့အင်မတန်ရေးကြီးပါတယ်ဆိုတာကိုကျွန်တော်တို့သင်ခန်းစာရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟောဆွနေပြသွားတယ်ဆရာဦးရထွန်းကိုဆွေဝင်မျိုးစလုံးကိုကျွန်တော်တို့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီဘောမျိုးနဲ့ပြည်သူ့လူထုကိုယ်စားလှယ်ဟောဦးရထွန်းမြန်မာနိုင်ငံသတင်းဌာနအရီတာချုပ်ကိုဆွေဝင်းတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လည်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညဒိုင်းလိုင်းစီစဉ်နေရမှာအစားထိုးထုတ်လည်နေတာပါ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်အမေရိကန်အခြေစိုက်အယ်လီလီလီဆေးကုမ္ပဏီနဲ့ကနေဒါအက်ဖ်ဆဲလာဆေးကုမ္ပဏီတို့ပူးပေါင်းဆန်းသတ်နေတဲ့ COVID-19 ကုသဆေးဆန်းသတ်မှုတွေကိုရပ်ဆိုင်းလိုက်ပါတယ်ဒီဆေးကုလူနာတွေမှာဆက်ပြီးတော့ဆန့်သက်တော့မှာမဟုတ်ဘူးလို့အမေရိကန်ကူးစက်ယောဂဌာနကတင်းလာနေတုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီဆေးကုမ္ပဏီတစ်ခုကပူးပေါင်းဆန့်သက်နေတဲ့ Pamela Nivimap ဆေးက COVID-19 ယောဂပြင်းထန်တဲ့သူတွေကိုကုသရမှာထိရောက်မှုမရှိဘူးလို့သုတေသနပညာရှင်တွေကပြောပါတယ် Johns Hopkins Coronavirus သုတေသနစင်တာအချက်အလက်တွေအရအမေရိကန်မှာတင်းလာနေကကူးစက်သူလူနာသေ6,600ကျော်ရှိပါတယ်American တရားရင်ကျုပ်တရားသူကြီးဖြစ် Amy Coney Barrett ကိုအထက်လွှတ်တော်က52မေ48မေနဲ့တနင်္လာနေ့နှောင်းပိုင်းကအတည်ပြုခံရလိုက်ပြီးဖြစ်ပါတယ်။အခုလိုသူကိုအတည်ပြုခံရလိုက်တဲ့အတွက်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေအပေါ်တရားရင်ကျုပ်ကဆုံးဖြတ်ဖို့လိုအပ်လာတဲ့အခါပူပူနွေးနွေးခံအပ်ခံထားရတဲ့တရားသူကြီး Barrett လည်းပါဝင်ပတ်သက်ဆုံးဖြတ်ဖို့ရှိလာမှာဖြစ်ပါတယ်။လုံခြုံရေးနဲ့လွတ်လပ်ခွင့်အပေါ်တရုတ်ချင်းချောက်မှုနဲ့ပတ်သက်လို့ American ပြည်ထောင်စုနဲ့ India နိုင်ငံအတူတူကရင်ဆိုင်သွားမယ်လို့ American နိုင်ငံညာရေးဝန်ကြီး Mike Pompeo က India ခေါင်းဆောင်တွေနဲ့မတွေ့ခင်ဒီကနေ့မှပြောဆိုလိုက်ပါတယ်။ဝန်ကြီး Pompeo ဟာ American ကာကွယ်ရေးဝန်ကြီး Mark Esper နဲ့အတူ India နိုင်ငံကိုတနင်္လာနေ့ကရောက်ရှိခဲ့တာပါ။အခုရင်ဆိုင်နေရတဲ့ကမ္ဘာကပ်ဘေးကိုဘယ်လိုပူးပေါင်းကင်တွယ်မလဲ။တရုတ် Communist Party ရဲ့လုံခြုံရေးချင်းချောက်မှုကိုဘယ်လိုရင်ဆိုင်မလဲဆိုတာနဲ့ဒီတာရင်းငင်းငင်းရင်းနဲ့တည်ငြိမ်မှုရရှိစေမယ့်လွတ်လပ်ခွင့်အပေါ်ချင်းချောက်မှုကိုဘယ်လိုတုံ့ပြန်မလဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ American နိုင်ငံညာရေးဝန်ကြီးကဆွေးနွေးပွဲမတိုင်ခင်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်။တို့ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တို့ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.